Welcome to the Voice of America in Burmese.
သင်္ဂလာပဲခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်မတ်လ25ရက်နေ့တနင်္လာနေ့မနက်ပိုင်း 6:00 ကနေ 9:00 အထိ VOE မြန်မာဘိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ရေဒီယိုကလည်းလိုက်တိုမီတာ3249လိုက်လက်မီတာ190ပြည့် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
ဂါဇာပြည်သူတွေစီကိုလူသားချင်းစာနာမှုအကူအညီတွေမပို့နိုင်အောင်လို့ပိတ်ပင်ထားတဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ကအစ္စရေးကိုဝေဖန်လိုက်ပါတယ်။ရုရှားကပစ်လိုက်တဲ့ဒုံးကျည်ဟာယူကရိန်းမြောက်တန်းခွေတိုလာရုံတစ်ခုကိုထိပံခဲ့ပါတယ်။ဟေတီနိုင်ငံတွင်းပြည်ပခါတွေကြောင့်ပိတ်မိနေတဲ့ပြည်သက်နိုင်ငံသားတွေကိုကယ်ထုတ်ဖို့အထူးလေရင်ဆေးလွတ်မယ်လို့ပြည်သက်နိုင်ငံရဲ့ဌာနကပြောပါတယ
်။အဲဒီလိုထိတ်တန့်ရောက်သတင်းတွေပြင်ဘန်ကောက်မြို့ကအထက်ချက်စက်ယုံကြီးကဆွမ်းဆန်စိန်လောင်းလူပဲနယူးယောက်ကဟီရိုရှိမာအထိမ်းအမှတ်ရုပ်တုသတင်းဆောင်ပါတွေကိုလည်းနားဆင်ကြည့်ရှုကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ Democracy ဆွေးနွေးကဗမာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်းဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုနားလည်ကပြောပြပါမယ်။
ကြောက်ရွံ့ထိတ်လန့်နေကြတဲ့ဂါဇာဒေသပြည်သူတွေဟာငှက်မှုခေါမမှုတွေပါရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းကလေးနဲ့မှပြောပါတယ်။အဲ့ဒီလူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုထပ်မပေါ်နိုင်အောင်ပိတ်ပင်ဟန်တာတာတွေကိုအစ္စရေးနိုင်ငံကသာဖယ်ရှားပြစ်နိုင်တယ်လို့လည်းပြောပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြားသတင်း6ပတ်ကြာအပြည့်ရရေးဆွေးနွေးမှုတွေကို6ခန်းအပြင်နိုင်ဖို့အီဂျစ်နိုင်ငံတာဝန်ရှိသူတွေနဲ့တွေ့ရောက်တွေ့ဆုံချိန်မှာအတွင်းမှုချုပ်ကအဲ့ဒီလိုပြောလိုက်တာပါ။အော်တိုဘာခုနှစ်နှစ်ကဟာမတ်စ်တို့ရဲ့ရက်ဆက်ဆုပ်စရာတိုက်ခိုက်မှုနဲ့တစ္ဆခံတွေဖမ်းသွားတဲ့လုပ်ရက်တွေဟာလုံးဝမယွင်ပြီးတော့အဲ့ဒီဖြစ်ရကြောင်းပါလက်စတိုင်းပြည်သူတွေကိုဝိုင်းပြီးတော့အပြစ်ပေးနေတာကတော့မဖြစ်သင့်ဘူးလို့လည်းပြောဆိုသွားပါတယ်။အီဂျစ်နိုင်ငံရဲ့နယ်စပ်ဂါဇာဒေသထဲကရာဖာမြို့ရဲကိုစနေနေ့ကတွားရောက်ခဲ့တဲ့မစ္စတာဂူဒရက်စ်ကဆန္ဒမှုအကူအညီတွေဝေမလာနိုင်အောင်ဟန်တာထားတာဟာအလွန်ရက်ဆက်တဲ့စိတ်ဓာတ်ဖြစ်တယ်လို့လည်းပြောပါတယ်။ပိတ်ထားတဲ့နေဆက်ဂိတ်တွေတစ်ဖက်ချမ်းမှာဆာနာမှုအကူအညီကားရန်ရှိချီကိုတွေ့ရပြီးတော့တခြားတစ်ဖက်မှာတော့ဆာလောင်ငတ်မွန်နေကြတဲ့လူတိုင်းရှိချီကိုမြင်ခဲ့ရပါတယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်။အမေရိကန်ရဲ့ကန့်ကွက်နေတဲ့အကြားကာဇာဒေသမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ကာတာမှာအဖြစ်ရရေးဆွေးနွေးပွဲကျင်းပနေချိန်မှာအတွင်းမှုချုပ်ရဲ့မှတ်ချက်စကားထွက်လာတာဖြစ်ပါတယ်။ရုရှားကပစ်လိုက်တဲ့မစ္စိုင်းတုံးဟာယူကရိန်းမြေအောက်တန်ငွေတိုလောင်ယုံ UGS ကိုတနင်္ဂနွေနေ့ကလာရောက်ထိမှန်ခဲ့ပါတယ်။တဟာယူကရိန်းရဲ့စွမ်းအင်ကဏ္ဍကိုရုရှားရဲ့မီဇိုင်းတုံးနောက်ဆုံးလာရောက်ထိမှန်တာလည်းဖြစ်ပါတယ်။တုံးထိမှန်လို့ပျက်စီးခဲ့ရတဲ့နေရာတွေကိုပြင်ဆင်နေပြီလို့ Nafto Gas Company အမှုဆောင်ညွှန်ကြားရေးမှူး Oleksiy Chanamshov ကပြောပါတယ်။တန်ငွေတွေကိုမြေအောက်ခန်းနဲ့နဲ့မှာတိုးလောင်ထားတဲ့အတွက်အခြေအနေသိမ့်မဆိုပါဘူးလို့သူကပြောပါတယ်။သူရဲ့ Facebook စာမျက်နှာမှာရေးထားတာပါအဆောက်အုံရဲ့အပေါ်ရန်လောက်သာပျက်စီးသွားပြီးတော့အရန်တန်ငွေတွေလက်တလုံးလိုအပ်ချက်အတွက်လုံလုံလောက်လောက်ရှိထားပါတယ်လို့လည်းပြောပါတယ်။ရုရှားရဲ့ပြင်းထန်တဲ့တိုက်ခိုက်မှုကြောင့်နိုင်ငံအခြေခံအဆောက်အုံတွေထိခိုက်ပျက်စီးနေရတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စီကညစဉ်ဗီဒီယိုမိန့်ခွန်းမှာပြောပါတယ်။ပြစ်ခဲ့တဲ့တနင်္လာနေ့ကစပြီးတော့တစ်ပတ်အတွင်းရုရှားအကြမ်းဖက်သမားတွေပြစ်ခတ်ခဲ့တဲ့မစ္စိုင်းတုံးအလုံးပေါင်းက190လောက်ရှိပြီးရှာဟက်ဒရုန်းယာဉ်က140လောက်ရှိတယ်လို့လည်းဆိုပါတယ်။ပတ်ထိန်တပ်ဘုံးကအလုံး900လောက်နဲ့လည်းတိုက်ခိုက်ခဲ့တယ်လို့ရုရှားကနှစ်နှစ်ကျော်တိုက်ခိုက်မှုအတွင်းတိုက်ခိုက်မှုမလုပ်တဲ့သတင်းပတ်တပတ်မှမရှိခဲ့ဘူးလို့လည်းသမ္မတဇလန်စီကပြောဆိုသွားပါတယ်။ဟေတီနိုင်ငံမှာပြည်တွင်းပဋိပက္ခတွေကြားအကအကွယ်အမဲ့ဆုံးဖြစ်နေကြတဲ့ပြည်သက်နိုင်ငံသားတွေကိုခေါ်တော့ဖို့အထူးလေရင်ဆစ်လို့မယ်လို့ပြည်သက်နိုင်ငံခြားရေးဌာနကတနင်္ဂနွေနေ့မှာပြောပါတယ်။နိုင်ငံရဲ့ပဋိပက္ခတွေကြောင့်မြို့တော်ပိုးပရင်စ်မှာပြန်တန်းနေတဲ့လေရင်ခရီးစဉ်တွေရန်နာသွားပြီးတဲ့နောက်ပြည်သက်အစိုးရကအခုလိုကြေညာလိုက်တာပါ။အခြေအနေတွေယိုယွင်းလာနေပေမဲ့လည်းပိုးပရင်စ်မြို့ကပြည်သက်တန်ယုံကိုတော့ဆက်လက်ဖွင့်လှစ်ထားသလိုပြည်တွင်းကပြည်သက်အတိုင်းဝိုင်းကိုတန်ယုံဝန်ထမ်းတွေကအပြည့်အဝဆက်လက်ကူညီနေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဟေတီနိုင်ငံမှာပြည်သက်နိုင်ငံသား1100လောက်နေထိုင်နေကြပြီးတော့အများစုကနိုင်ငံနိုင်ငံသားခံယူထားကြတယ်လို့လည်းဆိုပါတယ်။တင်နှင်းတွင်နေမှာစတင်စီလုံးမဲ့အထူးလေရင်ကိုပြည်သက်ကာကွယ်ရေးဝန်ကြီးဌာနကတာဝန်ယူဆောင်ရမယ်လို့ပြောပါတယ်။ဟေတီနိုင်ငံထဲကထွက်ခွာချင်တဲ့သူတွေတန်ယုံကိုဆွတ်တဲ့ဖို့နိုင်ငံခြားရေးဌာနကအကြံပြုထားပေမယ့်လို့လူဘလောက်ရှိတယ်လဲဆိုတာကိုတော့ပြောမထားပါဘူး။ပို့တူပရင်စ်မှာဖေဗရူလာအနောက်ပိုင်းကစတင်ခဲ့တဲ့လမ်းပေါ်ထွက်ဆန်တိုက်ပွဲတွေအခုထိပေါ်ပေါက်နေပြီးတော့ဝင်းကြီးချုပ်အေရီယယ်ဟန်ရီမလာဆမ်းမာပဲရာထူးကနှုတ်ထွက်ခဲ့ရတာဖြစ်ပါတယ
်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တင်းလာနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တောင်တရုတ်ပင်လယ်ပြင်တနာချောက်တန်အနီးဖိလစ်ပိုင်ထောက်ပံ့ရေးတင်မော်ဒစင်ကိုတရုတ်ကမ်းခြေဆောင်တပ်ကမီးသတ်ပိုက်နဲ့ထိုးခဲ့တဲ့အတွက်ဖိလစ်ပိုင်တပ်ဖွဲ့ဝင်3ဦးဒဏ်ရာရရှိခဲ့တယ်လို့မနီလာအမျိုးသားလုံခြုံရေးအကြံပေးကသတင်းဝင်နေမှာပြောပါရယ် Second Thomas Shaw ဂျွန်နာမှာကြောက်ချရန်နာထားတဲ့ဖိလစ်ပိုင်ရေးသက်တင်မော်ဒစင်အတွက်ရိတ်ခါလာဖို့တဲ့အချိန်မှာစနေနေ့ကအဲ့ဒီလိုထိတ်တိုက်သွေးမှုကြောင့် Unizer May 4တင်မော်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတယ်လို့ဖိလစ်ပိုင်အစိုးရကပြောပါရယ်တောင်တရုတ်ပင်လယ်ပြင်ရေပြင်းနယ်နိမိတ်အားလုံးနီးပါးကိုသူပိုင်အဖြစ်တရုတ်တို့ကပြောဆိုနေတဲ့အတွက်ဖိလစ်ပိုင်အပါအဝင်ရေပြင်းနယ်နိမိတ်ပိုင်ဆိုင်ကြောင်းပြောဆိုထားကြတဲ့အခြားတိုင်းပြည်တွေနဲ့ပါအငင်းပွားနေတာပါဖိလစ်ပိုင်အမျိုးသားလုံခြုံရေးအကြံပေးအရက်ဒိုအန်နိုကစနေနေ့ကဖြစ်ရကြောင်းရေသက်တင်မောသား3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းပြောပါတယ်ကမ်းခြေဆောင်တင်မောပေါ်မှာထိခိုက်ဒဏ်ရာရခဲ့တဲ့တပ်သားတွေကိုကုသပေးခဲ့တဲ့ဆိုပေမဲ့လို့ဘလောက်အတိုင်းတာအထိထိခိုက်သွားသလဲဆိုတာကိုတော့မပြောပါဘူးမတ်လ9ရက်နေ့တုန်းကလည်းတရုတ်ကမ်းခြေဆောင်တပ်ကမိသက်ပိုက်တွေနဲ့ထိုးပြီးတော့တိုက်ခိုက်ခဲ့တဲ့အတွက် Unizer May 4တင်မော်တာ4ဦးထိခိုက်ဒဏ်ရာရခဲ့ပါသေးတယ်။ဖိလစ်ပိုင်နဲ့အပြန်အလှန်ကာကွယ်ရေးစာချုပ်ချုပ်ဆိုထားတဲ့အမေရိကန်နိုင်ငံကတော့တရုတ်တို့ရဲ့တိုက်ခိုက်မှုကိုပြစ်ထင်ရှုံချထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအိမ်ထောင်ရေးဖောက်ပြန်တဲ့အမျိုးသမီးတွေကိုလူကြားထဲမှာကြောက်ခဲနဲ့ပစ်ပေါက်တာမျိုးအပါအဝင် Islamic Yazwat တရားစီရင်ရေးစနစ်ကိုကျင့်သုံးသွားမယ်လို့အစိုးရဝါဒီတာလီဘန်အစိုးရခေါင်းဆောင်ကပြောပါတယ်။အစိုးရအဖွဲ့ရဲ့တာဝန်ဟာရှရီယာနဲ့အစ္စလာမ်အရှင်မြတ်ရဲ့ဟာဒုတ်ဥပဒေကိုကျင့်သုံးဖို့ဖြစ်တဲ့ဆိုပြီးတော့ဟီဘာတူလာအခွန်ဇာဒါကသူ့ရဲ့နောက်ဆုံးအတမ်းမိန့်ခွန်းမှာပြောဆိုထားတယ်လို့တာလီဘန်အရာရှိတွေကပြောပါရယ်။နိုင်ငံရေးဌာနချုပ်လည်းဖြစ်တာလီဘန်တို့စတင်ပေါ်ပေါက်ရာသမိုင်းဝင်နေရာတစ်ခုလည်းဖြစ်တဲ့နိုင်ငံတောင်ပိုင်းကန်ဒဟာမှာအနေများတဲ့တာလီဘန်ကောင်းဆောင်အခွန်ဇာဒါကအဲ့ဒီမိန့်ခွန်းကိုဘဲကနေပြောဆိုခဲ့တာလဲဆိုတာကိုတော့တာလီဘန်အရာရှိတွေကမပြောပါဘူး။အမေရိကန်ဦးဆောင်တဲ့အနောက်မဟာမိတ်နိုင်ငံတွေကတပ်ဖွဲ့တွေဟာအနည်း20ကြာတပ်ဆွဲထားတဲ့အာဖဂန်ကနေပြန်လည်ရုပ်သိမ်းခဲ့တဲ့2023ခုနှစ်အောက်တိုဘာလထဲမှာပဲဒီမိုကရေစီနှီးကြရွေးချယ်သိမ်းမြောက်ထားတဲ့အစိုးရကိုဖယ်ရှားပြီးတော့တာလီဘန်တို့ကပြန်လည်အာဏာရအုပ်ချုပ်နေတာဖြစ်ပါတယ်။အဲ့ဒီအချိန်ကလေးကတာလီဘန်တို့ကအာဏာပိုင်တွေဟာအမျိုးသမီးတွေအပါအဝင်ခိုးမှုဓမြမှုနဲ့ကိုကျင့်သိက္ခာဆိုင်ရာရာဇဝတ်မှုအဖြစ်ကျူးလွန်ခဲ့သူယာနေချီကိုအာဂဇာကွင်းထဲကလူထောင်ချီရှေ့မှာဂျိန်းတန်းတွေပေးခဲ့ပါတယ်။လူတက်မှုနဲ့ပြစ်မှုထင်ရှားသူအမျိုးသား၄ဦးထပ်မင်းတို့ကိုလည်းတာလီဘန်တရားရုံးကလူရှေ့မှာတည်တံပေးခဲ့ပါတယ်အာဖရိကတိုက်တောင်ဘက်ဆွန်းကမာလဝီနိုင်ငံရဲ့ပြည်နယ်28ခုထဲက23ပြည်နယ်မှာမိုးခေါင်ရေရှားပြီးတော့လူသားချင်းစာနာမှုအကူအညီဒေါ်လာတန်200ကျော်ဖို့အရေးပေါ်လိုအပ်နေတယ်လို့သမ္မတကပြောပါတယ်မာလဝီနိုင်ငံဟာအယ်နီညိုအပူလိုက်နဲ့ဆက်ဆက်ပြီးတော့မိုးခေါင်ရေရှားမှုတားရှိလာတဲ့အတွက်စာနာရိတ်ခါထုတ်လုပ်မှုထိခိုက်လာတဲ့နောက်ထပ်နိုင်ငံတစ်ခုလည်းဖြစ်ပါတယ်အင်းနီချင်းဆမ်ဘီယာနိုင်ငံမှာလည်းတနင်္ဂနွေလုံးမိုးခေါင်ရေရှားမှုတဘာဝဘေးဒဏ်ကြောင့်အစိုးရတဘာဝဘေးဒဏ်ခံရတယ်လို့အစိုးရကကြေညာလိုက်ပြီးသလားအကြမ်းမှာပဲမာလဝီနိုင်ငံကအခုလိုလိုက်ပြီးတော့ကြေညာတာဖြစ်ပါတယ်။ဒါအပြင်ဇင်ဘာဘွေနိုင်ငံမှာလည်းစိုက်ပျိုးသီးနှံတွေထိခိုက်ပျက်စီးနေရပါတယ်။အယ်နီညိုအပူလိုင်းရဲ့တည်ရောက်မှုကြောင့်အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာငတ်မို့ခေါင်မမို့ဘေးဆိုင်နိုင်ခြေရှိတယ်ဆိုပြီးတော့ကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကမနစ်နောက်ပိုင်းမှာပြောဆိုထားတာပါအခုလိုသဘာဝဘေးနဲ့မကြုံရခင်ကတည်းကအာဖရိကအလဲပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာလူပေါင်းတန်90လောက်စာနာရိတ်ခါရှာပါမှုနဲ့ရင်ဆိုင်နေရတယ်လို့ WFP ကပြောပါတယ်။ American ကုညရေး Agency USA ကလည်း El Nino အပူလိုင်းတန်ကြောင်အပါအဝင်2024ခုနှစ်နစ်ဆန်မိုက်မှာပဲအာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာလူပေါင်းတန်90ကျော်စာနာရိတ်ခါအရေးပေါ်လိုအားလိမ့်မယ်လို့ပြောဆိုထားတာဖြစ်ပါတယ်။
ဒီနေ့လာနေနောက်ဆုံးရသတင်းတွေကိုနားလောင်ကကြီးညာပေးခဲ့တာပါအခုတော့သတင်းစောက်ပါတွေကိုကြားကြပါတော့မယ်နယူးယောက်မြို့တော်ကဟီရိုရှိမအမတ်ရရုပ်တုအကြောင်းမပြောမီထိုင်းသတင်းတပုတ်နဲ့စတင်ပါတယ်ထိုင်းနိုင်ငံဘာကောက်မြို့ဖက်ကဆာနမ်မကြီးပေါ်ကနိုင်ရန်ထဲချုပ်ဆက်ယုံမှာမြန်မာပြည်သားတွေစုပေါင်းပြီးစွန့်ဆန်စိမ့်လောင်းလူပွဲကြီးကိုမတ်လ24ရက်ကစီစီကကကျင်းပခဲ့ကြပါတယ်ဘလို့အခက်အခဲတွေပဲရှိရှိဆယ်စုတည်းတစ်ခုကျော်နှစ်စင်မပြတ်ကျင်းပခဲ့ကြတဲ့ဒီလူပွဲအကြောင်းကိုပတ်ညွှန်ညွှန်တွေကတင်ပြပေးသွားမှာပါ
န်တွေနဲ့အတူမြမယိုယာအပြင်ဆင်တွေနဲ့စီစီကားကားတွေ့နေရတဲ့အခမ်းအနားကတော့မြမပြည်သားဗုဒ္ဓဘာသာဝင်တွေရဲ့ဘာသာရေးအခမ်းအနားတစ်ခုဖြစ်တဲ့စွန့်စံစိန်လောင်းလူပွဲနဲ့မြမနိုင်ငံက16ပါးမြောက်တိပိတကဆရာတော်ကြီးပူဇော်ပွဲအခမ်းအနားပဲဖြစ်ပါတယ်
ဒီမှာကြတော့သူကဆက်ယုံရဲ့တထေးနဲ့ညှိနှိုင်းရတာပေါ့နော်ဆက်ယုံရဲ့တထေးကခွင့်ပြုချက်ရပြီဟေးဆိုလို့ရှိရင်အပြင်ကတာဝန်ကိုဒီတာဝန်ရှိတဲ့အစိုးရတွေကတော့တိတ်ပြီးတော့ပြဿနာမရှိဆက်ယုံပိုင်းကနေပြီးတော့တာဝန်ယူပေးပါတယ်အားကြောင့်မလို့ကတိတ်ပြီးတော့အခက်ခဲမရှိပါဘူးဆက်ယုံလို့သမားတွေလည်းရှိပါတယ်ပြီးတော့ကျန်တဲ့ဘေးသားမှာရှိတဲ့ဒီဖက်ကဆယ်လမ်းတစ်လျှောက်မှာဒီနားဒီဘန်ကောက်မြို့တစ်ခွင်မှာရှိတဲ့အဲ့တော့သမားတွေအကုန်လုံးလာရောက်ပူဇော်ခွင့်ရှိပါတယ်ခင်ဗျာဟုတ်ကဲ့
တော့အခုဘာပြောမလဲထိုင်းနိုင်ငံမှာရောက်ရှိနေတဲ့တန်ခါတော်များရဲ့ပညာတော်တင်သေးပေါ့နော်ကျွန်တော်ဝတ်ထုငွေလူခဲ့ပါတယ်လို့မားလာတဲ့ကြမှာအခုလိုမျိုးပေါ့အပြေးလွှားလေးအရောက်လာပြီးတော့လောင်းလူရတဲ့အတွက်အမတမပီတိဖြစ်ပါတယ်အမတမလည်းဝမ်းမြောက်ပါတယ်ပေါ့နော်တိပိတိကဆရာတော်လည်းပါတယ်ဆိုတော့အမတမအတိုင်းတဲ့အလွန်ပေါ့နော်ပီတိဖြစ်ပါတယ်ဝမ်းမြောက်ဝမ်းသာလည်းဖြစ်ပါတယ်ပေါ့နော်ချီးမွမ်းပါတယ်ပေါ့
အလုံလုံနေကြတဲ့မြမပြည်သားအလုံသမားတွေနဲ့အနီးနားတဝိုက်မှာနေထိုင်ကြတဲ့မြမပြည်သားတွေစုပေါင်းပြီးဒီလိုဘာသာရေးပွဲတော်တွေကိုကျင်းပခဲ့တာအခုဆိုရင်ဆယ်စုနှစ်တခုကျော်လာပါပြီ
။တရားကတော့ဆွန်းလောင်းပွဲကတော့တတိယအကြိမ်ပေါ့။တကယ်တမ်းကျွန်တော်လှုပ်လာတာကတော့အကုန်လုံးပေါင်း12နှစ်ကျော်73နှစ်ရှိပြီ။အခုလိုပွဲတွေလှုပ်လာတာတစ်နှစ်မှာဒီဆက်ယုံမှာဆိုလို့ရှိရင်ဒီနိုင်ရဆက်ယုံမှာဆိုလို့ရှိရင်တစ်နှစ်ကိုတစ်ထည့်ကနေပြီးတော့3ပွဲခွင့်ပြုပေးထားတယ်။နော်ဝါဆိုပွဲရှိတယ်ကထိန်ပွဲရှိတယ်ပြီးရင်ကိုလိုဆွန်လောင်းပွဲရှိတယ်ဒါတနှစ်ကို3ပွဲတထင်းနဲ့ကျွန်တော်ဒီဆက်ရုံမှာကျွန်တော်ဆက်ရောက်ခဲ့တဲ့အချိန်ကစပြီးတော့ကျွန်တော်ခွင့်တောင်းခဲ့တယ်အဲ့ဒီအတွက်ကြောင့်တထင်းကလည်းခွင့်ပြုတယ်လောက်သမားတွေပျော်ရွှင်စေဖို့လောက်သမားတွေကုတူတွေရစေဖို့အတွက်ကိုတထင်းကလည်းခွင့်ပြုထားတာဖြစ်တဲ့အတွက်ကြောင့်အရင်တော့ကလည်းဒီမှာရှိတဲ့လောက်သမားတွေနဲ့ပျော်ပျော်ရွှင်ရွှင်အခုလိုမျိုးပဲကုတူပွဲတွေမှာဆင်နွှဲကြတယ်အခုလိုဒီမှာပြည်သားတွေရောက်လာတဲ့အချိန်မှာလည်းကျွန်တော်တို့ကထပ်ပြီးတော့အဲ့ဒါရောက်လာတဲ့မာဂူသားတွေစိတ်ဆင်းရဲမှုတွေပြေပျောက်စေအောင်ကုသိုလ်ရေးတွေနဲ့ကျွန်တော်တို့ကဒီအပူတွေကိုနှစ်သိမ့်ပေးရတာပေါ့ဗျဟုတ်ကဲ့
မြမပြည်သားတွေဟာတိုင်းတစ်ပါးမှာဖြစ်ပေမဲ့လည်းဥပဒေနဲ့အညီနေထိုင်ကြတဲ့အခါအခုလိုတာရင်နာရေးပွဲတော်တွေနဲ့အခမ်းအနားတွေကိုလွတ်လွတ်လပ်လပ်စီစီကားကားကျင်းပနိုင်ကြပါတယ်။ဒါအပြင်မြမပြည်မှာကြာရင်ခဲ့တဲ့မိသားစုတွေဆွေမျိုးသားချင်းတွေနဲ့တငယ်ချင်းအပေါင်းအသင်းတွေအတွက်လည်းကြုံတွေ့နေကြရတဲ့အခက်အခဲဒုက္ခဆင်းရဲအပေါင်းကကင်းဝေးလွတ်မြောက်နိုင်ဖို့လေကုသိုလ်ကောင်းမှုလှူဒါန်းမှုတွေပြုပြီးအများကြီးဆုတောင်းပေးကြပါတယ်။ဒါအပြင်ဒီအလှူပွဲမျိုးတွေကိုကိုယ့်ရေကိုယ့်မြင်မှာကိုယ့်မိသားစုနဲ့အတူပျော်ပျော်ရွှင်ရွှင်လွတ်လွတ်လပ်လပ်ကျင်းပခြင်းကြတယ်လို့လေအလှူပွဲကိုတက်ရောက်လာသူတိုင်းကပြောဆိုကြပါတယ်ရှင်။ကျွန်မညဉ့်ညွန့်လွန်ပ
ါ။မချသိမိကဟောလီဝုဒ်အကယ်ဒမီအကောင်ဆုံးရုပ်ရှင်ဇာတ်ကားဆုရဥပန်ဟိုင်းမဟာအနုမြုပ်ဘုတ်ကိုထုတ်လုပ်ဖို့အတွက်ပထမဦးဆုံးစ조사ခဲ့တဲ့ဦးဆောင်ခဲ့တဲ့ရောဘတ်အိုဘေဟိုင်မာရဲ့အကြောင်းကိုကြိုက်ကူးထားတဲ့စကားဖြစ်ပါတယ်။အိုဘေကငယ်ဘဝမှာကြီးမြင့်ခဲ့တဲ့အမေရိကန်နိုင်ငံနယူးယောက်မြို့မဟာတန်အရမရှိတော့ဟီမိုရှိမာမြို့ကအနုမြုပ်ဘုတ်တန်တင်ခဲ့တဲ့စိတ်ဝင်စားစရာရုပ်ထုတစ်ခုကိုလည်းတွေ့ရှိနိုင်ပါတယ်။ဗန်ဂျီမက်စတော့ဖ်ကသတင်းပေးပို့ထားပါတယ်။နားလောင်ကပြောပြပေးမှာပါ။
အနုမျိုးဘုံရဲ့ဖခင်ကြီးလို့မကြာခဏတင်စားခေါ်ဝေါ်ခံရတဲ့ရောဘတ်အိုပန်ဟိုင်မာဟာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မဟတ်တန်အရမမွေးဖွားကြီးပြင်းခဲ့ပြီးတော့အိမ်အမတ်155 Riverside Drive မှာနေထိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်သွားစေခဲ့တဲ့ဟီရိုရှိမာမြို့ကနျူကလ িয়ার ဘုံကြားရောက်ပောက်ကွဲခဲ့တဲ့အချိန်မှာရှိနေခဲ့တဲ့ရုပ်တုတစ်ခုလည်းမဟတ်တန်အရမရှိနေတာပါ။ရုပ်တုထားရှိရာနယူးယောက်ဘူဒစ်ချာ့ချ်ကတိတ်ခါတော်ရဆရာတော်ကတ်ရိုက်ကအခုလိုရှင်းပြပါ
တယ်ဒီရုပ်တုကပေါက်ကွဲမ
ှုဖြစ်တဲ့ဘက်ကိုမျက်နှာမူနေခဲ့တာပါဟောဒီအောက်ဘက်ပိုင်းနားမှာအယောင်တွေပြောင်းနေတာကိုမြင်တွေ့နိုင်ပါတယ်အဲ့ဒီနားကလည်းပေါက်ကွဲမှုကြောင့်ဖြစ်ခဲ့ရတာပါ
ဂျပန်ဗုဒ္ဓဘာသာဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ရှီရန်ရှိုနန်ရုပ်တုဟာဟီရိုရှိမာမြို့ပေါ်အနုမြုပ်ဘုံကြားရောက်ပောက်ကွဲတဲ့ဗဟိုချက်နဲ့1ကီလိုမီတာခွဲလောက်မှာရှိနေကြတာဖြစ်ပါတယ်။အဲ့ဒီရုပ်တုကို1950ပြည်လုံးနဲ့မှာနယူးယောက်မြို့ကိုရွှေ့လာခဲ့တာပါ။ဒီရုပ်တုဟာအခုတော့ကမ္ဘာငြိမ်းချမ်းရေးအမတ်တင်ဂီတာတစ်ခုအဖြစ်ရှိနေပါတယ်။
Late 40s when they started forming the United Nations Japan wanted to have an offering of
ကုလသမဂ္ဂကိုစတင်ဖွဲ့စည်းခဲ့တဲ့1940ပြည်လွန်နှစ်နှောင်းပိုင်းဂျပန်နိုင်ငံကငြိမ်းချမ်းရေးအတွက်သူ့ဘက်ကတခုခုကိုကမ်းလှမ်းဖို့စိတ်ဆန္ဒရှိနေခဲ့ပါတယ်။ဟီရိုရှိမာမြို့နယ်ပြည်သူတွေကလည်းဒီရုပ်တုဟာစိတ်ပန်းဆိုင်ရာအတွက်ရောအဓိပ္ပာယ်ဖွင့်ဆိုမှုအတွက်ပါအလွန်သင့်တော်တယ်ဆိုပြီးကုလသမဂ္ဂကိုဖေးပို့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒါကမူလရည်ရွယ်ချက်ဖြစ်ပါတယ်။ ကုလသမဂ္ဂမှာဒီရုပ်တုကိုထားဖို့နေရာမရှိတဲ့အတွက်နယူးယောက်ဘုဒ္ဓစ်ချာ့ချ်ကလက်ခံထားတာဖြစ်ပါတယ
်။နောက်ထပ်တိုက်ဆိုင်မှုတစ်ခုကတော့နယူးယောက်ဘုဒ္ဓစ်ချာ့ချ်ကလည်း Oppenheimer နေခဲ့ဖို့တဲ့ Riverside Drive လမ်းမကြီးပေါ်မှာရှိနေတာဖြစ်ပါတယ်
။ New York, we've gotten a lot of interest in the statue because of the release of the movie.
ရုပ်ရှင်ထွက်လာပြီးနောက်ပိုင်းနယူးယောက်မြို့မှာဒီရုပ်တုကိုအတော်စိတ်ဝင်စားလာကြပါတယ်။ဒါစိတ်ထိတ်ကဲစရာကောင်းတယ်လို့ထင်ပါတယ်။ဒါအတန်းပြန်ချိန်ခွင်ရှာညှိတာလည်းဖြစ်ပါတယ်။ရုပ်တုကိုလာကြည့်ကြတဲ့လူတွေစိတ်တန်ရာနဲ့ပတ်သက်လို့တော့ခံစားချက်ချင်းတူကြပါလေ
အနုမျိုးပုံရဲ့ဖခင်ကြီး Oppenheimer ရဲ့ငယ်ဘဝနဲ့အိမ်နဲ့ဒီရုပ်တုတော့နိနိကကရှိနေကြတဲ့ထင်ရှားတဲ့သင်္ကေတကတော့အနုမျိုးပုံရဲ့အနည်းကြီးလာတဲ့တရားမှုဟာလက်တကားမှာရှိနေတယ်ဆိုတာပါပဲလို့လဲသိခါရောရဆရာတော် Rand ကပြောဆိုသွားပါတယ
်မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ဂျားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။ခုတော့အပတ်စဉ်စီစဉ်တွေကိုစတင်ပါတော့မယ်။ဆရာနာသိန်းတော်ကိုစတင်တဲ့လှူရှားမှုသမိုင်းမှာမြန်မြန်သက်သေအဖြစ်အချက်လက်တွေကိုသတင်းမှတ်တမ်းယူနိုက်တဲ့အတွက်ဂုဏ်ယူမိတဲ့အကြောင်း NBA အက်ဒီတာချုပ်ကိုချေပိုင်းကပြောပါတယ်မြို့ပြဆန္ဒပြပွဲတွေကနေစစ်ကောင်းစီကိုလက်နက်ကင်တိုက်ပွဲတွေအထိသတင်းရယူနေသူပြင်းနီးပြည်နယ်လက်ရှိတိုက်ပွဲနေရာတွေမှာရောက်ရှိနေတဲ့မြန်မာ Press Photo Agency NBA 2000 လက်ဖြစ်တဲ့အက်ဒီတာချုပ်ကိုချေပိုင်းကိုမတ်အင်ဂျင်နိုင်ကခုလိုမေးမြန်းထားပါတယ်
ဆိုင်ရနစကျတဲ့ဆိုအဲဆေးရုံပေါ့နော်ဟိုလက်ဤဆေးရုံဟိုဖုံးကျဲတာပေါ့နော်ဇေနာကြီး7မိနစ်လောက်ကဖုံးကျဲတာပေါ့ဖုံးကျဲတယ်နှစ်ခါကျဲတယ်ပေါ့နော်အပမတစ်ချိန်ပြီးနောက်တစ်မိနစ်20လောက်မှတစ်ချိန်ပေါ့နော်ဇေနာကြီးခွဲမှတစ်ချိန်နှစ်ချိန်ကျဲတယ်အဲဥစားကျွန်တော်ကတပ်ပုံသွားရိုက်တာရိုက်တော့အဲရိုက်နေနေပဲအဲရိုက်နေနေပဲလင်းလာတယ်လင်းလာတယ်ဆိုတော့ကျွန်တော်တို့အမအင်တာဗျူးကိုလူတွေရှာတယ်အင်တာဗျူးကိုလုပ်နေတယ်ဗောနော်လူတရားကိုအဲမြင့်မြင့်သက်သေတရားအင်တာဗျူးကိုလုပ်နေနေအဲနှစ်ယောက်သားထွက်ပြေးရဗောနော်ထွက်ပြေးရအဲလို try box တွေပါတဲပြီးနေအ try box ကြီးကင်ကင်မရာကြီးကင်ပြေးရလင်းရကျွန်တော်ဆေးရုံပြန်လာကျဲတယ်ထင်တာဗောနော်အကျဲတော့ကျွန်တော်တို့ကလည်းအဘေးနာရှိရဟိုဝစ်လို့ရနေရဝစ်ကြဗောဝစ်ကြတော့အဲဆေးရုံအကျော်လေးမှရှိတယ်တောင်ကုန်းလေးတစ်ခုရှိရဲ့အနာတဏီယာကိုလာကျဲရဗောနော်ဆိုတခါကျဲွားတော့ပြီးွားပြီးတော့ဒါပေမဲ့ဝဲပြီးတော့ပတ်ဝဲပြီးတော့သွားနေသေးတယ်သွားနေပြီးတော့နောက်5မိနစ်လောက်ကြာတော့5မိနစ်လောက်10မိနစ်လောက်ကြာတော့တစ်ခေါက်ပြန်ကျဲတယ်ဗောနော်အဲ့လိုရင်ပဲတစ်ခေါက်ကျဲတယ်ကျဲတယ်ကျဲပြီးတော့နောက်တစ်ခေါက်ကြာတော့ပြန်ဝဲတယ်ဝဲပြီးတော့မကျဲတော့ပဲပြန်သွားတယ်ဗောနော်ပထမတစ်ခေါက်ကတော့ဆေးုံကျဲတယ်မနေ့ပိုင်းမှာညနေမှာတော့အဲဆေးုံနာနီနာရွာဗောနော်အဲစစ်ပေးဆောင်ဗောနော်အဲ့စပေးဆောင်စကန်တစ်ခုပေါ့အစကန်တစ်ခုကိုကျဲတယ်ပေါ့အဲ့စပေးဆောင်စကန်နာမည်ကအာတစ္ဆာကုံစစ်ဆောင်စကန်ပေါ့နော်အဲ့ဒဲကိုကျဲတာ
အေးလေးဘုံကျဲတဲ့ဓာတ်ကတော့ဘယ်လောက်ကြီးလဲရှင်ဘယ်လောက်ခံရလဲ
အမရဲ့အိမ်တလုံးချန်တိုလိုပြောရမယ်အိမ်တလုံးလုံးတော့မွားစာကြီးသွားပြီအဲ့အိမ်သားမှာကြီးအဲ့ဘုံကျဲရဲ့နေနာအကောလုံးကဟိုဘယ်လိုပြောရမလဲတပြက်စီးနဲ့လဲလိုက်လို့ကြောင်တင်းခါသွားမှာပေါ့နော်ဆိုတော့ဒီအုတ်တိုင်းနေတာလူမပြောနဲ့အုတ်တိုင်းနေတာအပေါက်တွေဖြစ်ပြီးကြံနေခဲ့ဆိုတော့ဒီတွပြားရေဆိုရင်အစာလေးတိတိလေးဖြစ်ပြီးအကုန်လုံးလွင့်ကုန်အဲ့နာကြားတဲ့အိမ်ရဲ့အဲကျွန်တော်တို့ခြေလန်းဆယ်လန်းလောက်မှာရှိတဲ့တစ်သားအိမ်တို့ဟာမျိုးဆိုရင်တစားစီဖြစ်သွားတာအဲအဲကျွန်တော်တို့ကိုယ်တိုင်တွေးလိုက်ရတဲ့ဘုံကျဲတဲ့ဟာပေါ့
တော့ဒီလိုဘုံကျဲတိုက်ခိုက်တဲ့ကြောင်ဟိုအသေးပြောက်အနေထားနဲ့ဒီအခုစစ်ဆောင်တွေရဲ့အနေထားကိုဘယ်လိုရှိလဲရှင်
ဒီဘက်မှာတော့စေပေးရှောင်းနှစ်ယောက်ကတော့တေဆုံးတယ်အချို့နည်းနည်းထိခိုက်ဒဏ်ရာတော့ကြားတယ်ဗောနော်ဆိုတော့အတိအကျတော့ကျွန်တော်တို့ကိုယ်တိုင်လည်းမြေပြင်ရောက်ခဲ့ပြင်မဲ့အဲမီးရမဲ့လူတွေကမရှိနေဘူးပေါ့ဗျာအခုကျွန်တော်တို့သွားတဲ့အချိန်ဆိုဒုတိယအချိန်ဘုံကျဲခံရတော့ပိုဆိုးတာဗောနော
်အဲ့မှာရှိတဲ့ဟိုစစ်ဆောင်ဒုက္ခသည်တွေရဲ့အနေအထားဗောနော်အဲ့ဒါတွေကအခုကဘယ်လိုအခြေအနေရှိလဲ
စစ်ဆောင်တွေကတော့နေရာသူကိုအစုနဲ့ကိုသူကိုဟိုဟာနဲ့ကိုပေါ့နော်စစ်ဆောင်စခန်းတွေကဒီမှာအများကြီးရှိတယ်ကင်းဒီမှာအများကြီးရှိတဲ့အတွက်ဟိုတနေရာထဲမှာစစ်ဆောင်တွေကျွန်တော်တို့ကချင်းမှာမြင်ရလို့ကင်းမှာမြင်ရလို့မျိုးမဟုတ်ဘူးအဲကိုအစုဖွဲ့နဲ့ကိုအဆင်ပြေတဲ့နေရာလေးတောင်ကုန်းလေးဖြစ်ရှိုးလေးဖြစ်အမှဟိုအစုဖွဲ့လိုက်အစုဖွဲ့လိုက်ကိုဟာကိုနေကြတယ်ကိုနီးဆက်တဲ့ရွှေမျိုးရှိတဲ့ရွာလေးမှာသွားနေကြတယ်ပေါ့နော်ဟိုစစ်ဆောင်စခန်းကြီးဆိုအကြီးအဲ့လိုမျိုးမဟုတ်ဘူးဟိုပြောက်တော့ဒီပြောက်တော့လေးပဲဘာလို့ဆိုတော့အဲ့လိုအကြီးတဲ့လို့ရင်အခုစကဒုက္ခသည်စခန်းမှာကျဲဝါဆိုတော့ဘုံကျဲရမလားဆိုရဲသူတို့ရဲ့ဘုံကျဲခံရမလားဆိုရဲသူတို့ရဲ့ဟိုဘယ်လိုပြောရမလဲဟိုစဉ်းစားချက်တွေရှိတယ
်။ KNI မှာအခုဟိုအခုဆွဆွာပြောသူတို့စစ်ဆောင်နေတဲ့ဒေသခံတွေရဲ့အနေအထားမှာသူတို့လိုအပ်နေတဲ့အကူအညီကြတော့အဲ့ဒါကြီးကြတော့ဘယ်လိုအခြေအနေရှိလဲ။အခုအဲ့ဘက်မှာလူသားချင်းစာနာမှုအကူအညီတွေကိုရောက်နိုင်တဲ့အနေအထားမရှိလို့ဒေသခံတွေတော်တော်ဒုက္ခရောက်နေရတယ်ဆိုရဲသတင်းတွေလည်းထွက်နေတော့လေ။
ကျွန်တော်ရောက်ခါစားတပတ်ဆိုရင်ရေတားလိုအပ်ချက်တည်းရှိတယ်ရေနေရာတိုင်းမှာပေါ့နော်ရှိတယ်ဘာလို့ဆိုရေကဝယ်သုံးအောင်ဟိုဆိုတော့ဝယ်မစစ်ဆောင်နေကြဝယ်မသုံးနိုင်ကြဘူးလीဆိုတော့ရေဝေးတဲ့နေရာဆိုပို့ပြီးတော့ဒုက္ခရောက်တယ်အဲရေဒုက္ခရောက်တယ်ဒါပေမဲ့အခုဒီတရက်နေ့မိုးရွာတော့ရေကတောက်ရေဒုက္ခရောက်မှာပေါ့နော်တောက်ရေချိုးရေပါပြီးတော့အဆင်ပြေနိုင်ပင်မဲ့တောက်ရေဒုက္ခရောက်တယ်အထူးသဖြင့်ကျွန်တော်ဒီဒေသတွေမှာတောက်သုံးရေတော်တော်ခက်ခဲတယ်ပေါ့နော်ကင်းဒီတကြောလုံးမှာအပြင်အဲဟိုကပြောလမ်းမဆက်တော်ရေမကောင်းတဲ့အတွက်အဲကုန်ဘယ်လိုပြောရမလဲစားတောက်ကုန်တွေဈေးကြီးတယ်ပေါ့နော်ဈေးကြီးတယ်အဲလူသားချင်းစာနာမှုကတော့ဒီတက်နိုင်တဲ့အစုဖွဲ့ရလူလာရှိသလိုဒီမှာရှိတဲ့ဒီ IC ဆိုရကလည်းသူတို့တက်နိုင်တဲ့အဲအတိုင်းအတာနဲ့သူတို့ IDB စကန်နေရလူနေရလည်းရှိတယ်ပေါ့နော်သူတို့ကော်မတီပါတဲ့တရားဖွဲ့ထားပြီးလူနေရရှိရဆိုဟိုတပီနယ်လုံးအင်အားနဲ့ဆစ်ဆောင်တွေအင်အားနဲ့တင်းချီပြီးရရှိတော့ဆစ်ဆောင်တွေအင်အားနဲ့ပေါ့ဆိုရင်တော့ဟိုလိုအပ်ချက်ကတော့အများကြီးရှိသေးတယ်
အဲ့တော့လေကင်းရင်ဒီပြည်နယ်အုပ်ချုပ်ရေးအစိုးရရဲ့အနေအထားရောဘယ်လိုရှိလဲရှင
်သူတို့ကတော့ဒီအုပ်ချုပ်ရေးဘိုင်းမှာတော့စနစ်တကျရှိပါတယ်အဲဟိုကပြောလို့လူငယ်တွေအများစုပါတယ်အဲလူအောင်းလုံးကမြေပြင်မှာရှိနေတဲ့အစိုးရဖြစ်နေဆိုတော့သူအစိုးရနဲ့မြေပြင်မှာသူပြည်သူနဲ့ပေါ့နော်အတူဟာသူအဆင်ပြေနေရတော့ကျွန်တော်တွေ့တယ်အရင်ခုချိန်ကြီးတော့သူခုချိန်ကြီးတော့ဘာမှဟိုပြဿနာမရှိသေးဘူးပေါ့နော်ဆိုတော့ဒီ MBA သတင်းဌာနဒီပေါ့နော်မြေပြင်မှာရုံးဖွင့်တာအစသူတို့ကဝက်ကမ်းဖြစ်တယ်ကြိုးဆိုတယ်လိုတဲ့အကူအညီတွေဘာမှစပြောပေါ့နော်နိုင်ငံကသတင်းဌာနတွေသတင်းထောက်တွေကိုလည်းခင်းနီမှာပို့တွေ့ရတယ်ပေါ့နော
်အဲ့တော့လေအဲ့ဒီမှာစစ်ကောင်စီအုပ်ချုပ်လို့မရဘူးဆိုတဲ့အခြေအနေကတော့လုံးဝဖြစ်နေပြီလားရှင
်ပြောရမယ်ဆိုရင်မျိုးနေအဲဒိုင်းမှာစစ်ကောင်စီအုပ်ချုပ်မှုဆိုတာမရှိတော့ဘူး။ကင်းဒီတပြည်နယ်လုံးနီးပါးကပြောရမယ်ဆိုရာဂိုင်နှုံးနဲ့ပြောရမယ်ဆိုရင်တော်တော်လေးဟို60 80ဝန်းကျင်လောက်တော့လွတ်လပ်နေပြီ။အဲရန်ထုတ်ပြောလို့မကောင်းတဲ့ဟာတွေလည်းရှိတယ်ပေါ့နော်။ထုံထုံကောင်းဆိုတာလွတ်လပ်တဲ့တော့ကတော်တော်လွတ်လပ်နေပြီ။အဲဟိုကြောက်ရတာရှိတာပေါ့နော်။အဲဟိုကပြောလို့လေရင်ပေါ့ကျွန်တော်တို့ရှိမှာကြောက်ရတာလေရင်ပဲ။အဲလေရင်အတန်ကြားပြီဆိုတာ ਨੇ အဲကျွန်တော်တို့အစဘယ်သူမှဆိုပေါ့နော်အရင်ဆိုတော့လေးရင်တန်ကြာရင်အင်းပေါ့နော်ပြီးခဲ့တဲ့တရက်နှစ်ရက်ဆိုလေးရင်တန်ကြာကျွန်တော်မှုကျင်မှာမှုလိမ့်မယ်ပေါ့အဒီနေ့ဒီနေ့ညနေကစပြီလေးရင်တန်ကြာရင်မရတော့ပေါ့နော်ကိုကအလတ်ဖြစ်နေပေါ့နော
်ဟုတ်ကဲ့ကိုချစ်ပိုင်းအဲ့အတွေ့အကြုံပြောပါအောင်ဒီကင်းနီပြည်နယ်ဘက်ရောက်ပြီးတော့ဟိုတည်ယူရတဲ့အတွေ့အကြုံပေါ့နော်အထူးသဖြင့်ဟိုဘလောက်ကြာပြီလဲရှင်နောက်ကိုချေပိုင်းကိုနိုင်ကိုတိုင်းကိုနိုင်ကလည်းဒီဆရာနာသိန်းတော်ကိုစန့်ကျင်တဲ့လူထုဆန္ဒပြပွဲတွေမှာကိုတိုင်းတည်ယူခဲ့တာတွေနောက်ဖြိုခွဲခံရတဲ့ချင်းတွေလည်းယူခဲ့ရတဲ့တည်တော်တအုပ်နေနေပေါ့နော
်အရင်တော့ပေါ့နော်အဲလိုက်ကောမြို့မှာဆန္ဒပြတဲ့လူငယ်တွေကကျွန်တော်တို့လိုက်ကောမြို့ထဲမှာတနတ်ဒီကင်ပြီးတော့လမ်းသွားနေရဲ့မင်းတို့စစ်ကောင်စီမင်းတို့ထွက်လာခဲ့ငါတို့နဲ့အဲယောက်ျားချင်းရှင်ပြစ်မယ်ဆိုရဲအနေထားအထိရှိလာတယ်ဆိုတော့အရင်တော့ကသူတို့ကဒီဘောနော်လိုက်ကောမြို့ပေါ်မှာရှိတဲ့လူငယ်တွေကိုရိုက်နေဖမ်းဆီးမြေပုံတွေလို့ဖမ်းဆီးတယ်ဟိုတနတ်တွေနဲ့ကျက်ပြီးတော့ဖြုတ်ခွင်းခဲ့တယ်အခုချင်းနေမှာတော့လိုက်ကောမြို့ပေါ်မှာလူငယ်တွေကလက်နက်ကင်ပြီးတော့ဟိုသူတေ တည်ရင်ထွက်ခဲ့ဆိုတဲ့ဟာမျိုးပေါ့နော်ဟာမျိုးပြန်ပြီးစိတ်ဟောတာနိုင်တဲ့အနေထားရောက်နေပေါ့နော်စစ်ဖြစ်နေတဲ့မျိုးပြတိုက်ပွဲဖြစ်နေတဲ့နေရာမှာသတင်းယူရတဲ့ဟာတော့ကျွန်တော်တို့ကဒီလုံခြုံရေးရရောကျွန်တော်အများကြီးကိုယ့်ကိုယ်လုံခြုံရေးပေါ့နော်အများကြီးလို့သတင်းယူဟိုဘယ်လိုလိုလဲသတိထားပြီးယူရတယ်သတင်းတွေကကျွန်တော်မြေပြင်မှာသတင်းတင်ဆက်တဲ့အခါမှာဥပဆိုရင်ကျွန်တော်သတင်းသွားလုပ်တယ်သတင်းတွေကတက်နေပြီဒါမှမဟုတ်ကျွန်တော်အခုချိန်ထိကျွန်တော်တို့မြေပြင်ယူရတဲ့သတင်းချက်လေးတွေမတင်နိုင်သေးဘူးဆိုတော့ internet ဖြစ်တဲ့အတွက်ဒီသတင်းတွေကတော့ဟိုအချိန်နဲ့ပြင်းပြီးတက်နေပြီမြန်တကယ်မြန်မာရှိနေတဲ့သတင်းအချက်လက်အမှန်တွေကတဖြည်းဖြည်းမှတန်တက်လာတော့เนาะဆိုတော့စီအေးမှာပေါ့ကျွန်တော်တို့မြန်မာမှာသတင်းအချက်လက်မြန်မာဆန်ဆန်တင်နေဒီကိုယ်တိုင်မြန်မာယူနေသတင်းတော့ကောဟိုဘယ်လိုဖြစ်လဲဟိုတကယ်မြန်မာတိုက်ပွဲဝင်နေတဲ့ရဲဘော်တွေရောအဲ့ဒါအရင်ကြီးမှပါအခုလိုလင်းရင်လိုလက်နက်တွေပြီးကြတယ်အဲရောက်လာနိုင်တယ်ပေါ့နော
်ကိုချေပိုင်းအနေနဲ့ပေါ့နော်ဒီလောက်အန်ဒီရများတယ်နောက်ပြီးအခက်ခဲမျိုးစုံကလည်းရှိနေတဲ့ဟိုအထူးသဖြင့်အသက်အန်ဒီရတော်တော်ကြီးမားတဲ့နေရာတွေမှာဒီသတင်းတွေကိုသွားယူခြင်းလာလေရှင
်တော်တော်ကဘာလို့မြေပြင်ကိုသွားပြီးသတင်းသွားယူလာရလဲဆိုတော့တော့သတင်းတော့တွေကမြင်မြင်တွေ့ကျင်တာ哦ဒါဘာဖြစ်နေရလဲအဓိကတော့ကျွန်တော်တို့ကမြေပြင်မှာသတင်းယူရတာကကျွန်တော်ပြောသလိုပဲကိုလုံကြုံရေးရောပြည်သူရောဒီတော်လိုင်းတက်ဖွဲ့ရဲ့လုံကြုံလေးရောကျွန်တော်ကဒီပို့ပြီးတော့စဉ်းစားရတကယ်နည်းပြီးမှာဘာလို့လဲဆိုတော့ဟိုအခုကျွန်တော်လိုက်လိုက်တဲ့သတင်းတစ်ယောက်သတင်းတစ်ခုကကျွန်တော်ရေးလိုက်တယ်တင်လိုက်တယ် something ကျွန်တော်ကဟိုချမြင်မြန်ချင်းတော့သတင်းတစ်ခုတင်လိုက်တယ်တင်လိုက်တဲ့ဥစ္စာမှာအဲ့နေရာကိုဘုံပြန်ချဲလာလာပြန်လာချဲတာဆိုတော့ကျွန်တော်ဒီနေ့ကျွန်တော်ကိုယ်တိုင်ဂျုံရတာဘုံပြန်လာချဲတာဆိုတော့အဲ့ဒါကိုယ်တိုင်လည်းဂျုံရနိုင်လို့အဲ့မှာကိုယ်တိုင်မဂျုံရရင်တော့အထီနေတဲ့ပြည်သူတွေဂျုံရနိုင်တယ်ရဲဘော်တွေဂျုံရနိုင်တယ်ဆိုတော့ကျွန်တော်ကဟိုကပြောလို့မြေပြင်မှာသတင်းသွားယူရတာဒီအရန်ကိုကျွန်တော်တို့ဟို experience တွေရောရင်းနှီးရတာတွေရောတကယ်အမှန်တရားနဲ့ရောပုံနှိဆက်တယ်ဆိုတော့အဲ့ဒါကျွန်တော်တို့ကသတင်းနဲ့ present လုပ်ချင်မှလုပ်လိမ့်မယ်စောင်းပါလို့ဟာလား documentary လို့ဟာမျိုးလားကျွန်တော်တို့ကပြန်ပြီးတင်ဆက်လုပ်မယ်ဆိုရင်ပြည်သူကဒီဥစ္စာကြောင်းရောကျွန်တော်တို့သတင်းစာမျက်နှာသတင်းတစ်ခုတည်းနဲ့တင်ပြတာထက်ပိုပြီးကြကြပြန့်ပြန့်တင်ပြနိုင်တယ်ဆိုရင်တော့ဟိုပိုပြီးတော့ကောင်းတဲ့ဒီတော်လိုင်းရေးပဲဖြစ်ဖြစ်ပြည်သူတွေသိရှိနားလည်တဲ့အကြောင်းအရာတွေဖြစ်ပိုပြီးတော့သူတို့ကသိရှိလာမယ်ပို့ပြီးတော့နားလည်လာမယ်ကျွန်တော်တို့သတင်းတစ်ပုဒ်ပေါ့နော်ချို့အကြောင်းအရာတွေမြေပြင်မှာရှိနေတဲ့ဥစ္စာသတင်းတစ်ပုဒ်တင်ပြလိုက်အောင်နဲ့မလုံလောက်ဘူးအဲ့လိုအကြောင်းအရာတွေရှိတယ်ကျွန်တော်တို့ပို့ပြီးတော့ယုံကြည်လာတာကကျွန်တော်တို့တမရိုးကျ journalism ထက်ပို့ပြီးတော့ intent ဖြစ်တဲ့ intent ဖြစ်တဲ့ journalism ကိုကျွန်တော်တို့တော်လိုင်းမှာလုံမှာကျွန်တော်တို့ရဲ့တော်လိုင်းအရေးတစ်ခုကလည်းရောက်
အဲ့လိုဒီတိုင်းသားဒေသတွေပေါ့နော်အခုဆိုရင် KNP နယ်မှာဟိုလက်နဲ့ချလာတဲ့ဖြစ်ဖြစ်စိတ်တုံ့ပန်ဖြစ်ဖန်ခံရတဲ့အစ်စ်ကောင်စီတပ်သားတွေကိုတွေ့ရလား
အဲ့တော့တွေ့ရတယ်ဟိုလိုက်ကောတက္ကသိုလ်ထဲမှာဖမ်းမိတယ်အဲဒီအရာရှိပေါ့နော်ဘိုးကြီးတယောက်နဲ့အဲကျန်တဲ့ရဲဘော်တွေအကုန်လုံးကျွန်တော်တို့အဲ KNP အချင်းထောင်မှာတွေ့ရတယ်အဲအကြောင်းလည်းကျွန်တော် MP ကဒေါကူမန့်ထရီရိုက်ထားရှိတယ်ပေါ့နော်အဲဒေါကူမန့်ထရီရိုက်ထားရှိတယ်ကျန်တဲ့မီဒီယာတွေလည်းသူသွားကောင်းသွားလိမ့်မယ်ကျွန်တော်တို့ကတော့အဲအဲ့ကိုပထမဆုံးရောက်သွားပြီးတော့အဲဒီစတိုယူကောင်းကောင်းလုံနိုင်ခဲ့တယ်အဲသွားတာသွားနေရာကြီးပါရောကျွန်တော်တို့ဟိုပေါ်ပြထားမရှိဘူးအဲနေရာကြီးလည်းကျွန်တော်ပြန်ပြောဆိုကျွန်တော်လည်းမပြောတတ်ဘူးအဲသွားရပေါ့နော်အဲသွားပြီးတော့ကျွန်တော်တို့ဟိုခက်ခက်ခဲသွားပြီးတော့ကျွန်တော်တို့အဲ့ကိုရိုက်ရတယ်အဲရိုက်ပြီးတော့အဲ့မှာဆိုရင်အဲချို့ဒီစကမ်ရေရမီတဲ့ရေတွေပါလေဆိုရင်အမှအာထောင်ကျုပ်တို့သိရမလားအဲထောင်မှာပြန်ပြီးတော့တာဝန်ထမ်းဆောင်တယ်အဲပြန်ပြီးတော့အချိုးပြူတာပေါ့နော်အချိုးပြူတယ်စစ်ဘိုလ်စစ်သားတွေဆိုလဲငါတို့ဟိုငါတို့အသက်ရှင်ခွင့်ရှိနေရငါတို့တစ်ချိန်ကျရင်တော်လိုင်းအောင်ငါတို့ကအိမ်ကိုပြန်လို့ရမယ်လူတွေဆိုပြီးတော့ပြောဆိုကြရရှိတယ်နော
်ခက်အသက်အန္တရာယ်တွေဈားတွေကသွားပြီးတော့ရိုက်ကူးပြီးတင်ဆက်ရတဲ့အခါမှာကိုဒီပိုင်းညှော်မှန်းချက်ကိုတင်ဆက်တဲ့သတင်းတွေဗီဒီယိုမှတ်တမ်းနေနဲ့ပတ်သက်ပြီးတော့ညှော်မှန်းချက်ကဘာလဲရှင
်ကျွန်တော်ကတော့မှတ်တမ်းဒေါကူမန်တရီပဲဖြစ်ဖြစ်သတင်းပဲဖြစ်ဖြစ်ကျွန်တော်တို့ကသမိုင်းဖြစ်တာ哦ဆိုချွာရဲ့ဒီသမိုင်းတွေကိုကျွန်တော်တို့ကလိုက်မှတ်တမ်းတင်တယ်လို့ပဲကျွန်တော်မှတ်ယူထားတယ်အဲလူကြီးကြီးမကြီးကြီးဒါကကျွန်တော်မှတ်တမ်းတင်ရမယ်တာဝန်တစ်ခုဒါကိုပဲကြည့်ပြီးတော့မှကျွန်တော်တို့ကအနာကက်ကိုကျွန်တော်တို့ကဟာငါတို့ဒီမှတ်တမ်းတွေကိုကြည့်ပြီးတော့ဒီမားကတ်တာတွေဒီအားသားချက်တွေအားနယ်ကြည့်ပြီးတော့ကျွန်တော်တို့ကအနာကက်ကိုရှောက်အောင်လူငယ်တွေပဲဖြစ်ဖြစ်ကျွန်တော်တို့ပဲဖြစ်ရှောက်အောင်ကျွန်တော်နိုင်ငံမှာဘာမှတ်တမ်းဘာမှတ်ရမှာမရှိဘူးအဲ့တော့ကျွန်တော်ကအဲ့မြန်မာနိုင်ငံမှာရှိတဲ့မှတ်တမ်းမှတ်ရသည်ဒီတမိုင်းမျိုးဒီအားလုံးမှာကျွန်တော်တို့ကတစ်ခုနေနဲ့ကျွန်တော်တို့ ဟိုအဝင်လုတ်တယ်ကျွန်တော်တို့ကလုတ်ဆရာရှိရတော့ channelist ဖြစ်တဲ့အတွက်ကိုယ့်ရဲ့လုတ်ကိုလုတ်ရမယ်တမိုင်းမှတ်တမ်းပဲဖြစ်ဖြစ်ကိုလုတ်ရမယ်အလုတ်ပဲဖြစ်ဖြစ်လုတ်နေမှာပဲကျွန်တော်တို့ကတော့လေ
မိုင်းကျန်ရဲ့အစီအစဉ်မှာစစ်ကောင်စီရဲ့ပြည်သူစစ်မှုတန်းဥပဒေကြောင့်အလွာသေးသေးကပြည်သူတွေစိုးရိမ်ပူပန်နေကြပါတယ်တူးချင်းဘဝတွေနဲ့မိသားစုဘဝတွေတော့မကလုံသားအင်အားကိုပါထိခိုက်စေတာမို့ရေရှည်မှာတိုက်ပြဲစီးပွားရေးကိုလည်းစိုးဝါသွားနိုင်တဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေနိုင်ပါတယ်ဒီကြောင့်ကိုကပတ်မြမမီဒီယာမြင်ကွင်းကဏ္ဍမှာအလိမ်မာနဲ့တူစောင်းပါရှင်ဖြည့်သွင်းနိုင်ကတင်ဆက်ထားပါတယ်
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေလုံသားရင်အားကိုရောနှဲစေပြီးရေရှည်မာနိုင်ငံရဲ့စီးပွားရေးကိုကြီးမားစွာထိခိုက်စေမဲ့စစ်မှုထမ်းဥပဒေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်ဖို့အချိန်ယူနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကန္တာအထိုင်တွေဟာစစ်တပ်ကအာဏာသိမ်းတဲ့2021ဖေဖော်ဝါရီတရက်နေ့မှာစတင်ပြည့်ရွှင်းခဲ့ရပါတယ်။နိုင်ငံရဲ့အခြေခံအဆောက်အုံတွေပြည့်ရွှင်းခဲ့ရတယ်လို့ပြည်သူတွေရဲ့မိသားစုဘဝတွေလူတဦးချင်းစီရဲ့ဘဝရည်မှန်းချက်နဲ့မျှော်လင့်ချက်တွေလည်းပြတ်သုံးခဲ့ကြရပါတယ်။အာဏာသိမ်းစစ်ကောင်စီရဲ့လှုပ်ရက်တွေကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေအကျအတဲတွေဒုက္ခတွေမတည်ငြိမ်မှုနဲ့မလုံခြုံမှုတွေထဲမှာပြည်သူတွေလက်တလောရင်ဆိုင်ကြုံတွေ့ခံစားနေကြရတာကတော့ပြည်သူစစ်မှုထမ်းဥပဒေပဲဖြစ်ပါတယ်။အေယာရီတိုင်းကံကြီးတောင်မြို့နယ်မြက်လေးချောင်းကျေးရွာအုပ်စုရေတွင်းချောင်းကျေးရွာမှာစစ်မှုထမ်းဖို့မဲပေါက်တဲ့ကိုအောင်သူရဦးဆိုသူဟာအစိတ်တောက်ပြီးကိုသေးချောင်းကြံတဲ့တရင်ကိုမတ်လ16ရက်နေ့မျက်စိမှတရင်မှာဖတ်ရှုရပါတယ်။မြန်မာနောင်းရဲ့စစ်မှုထမ်းစင့်ခေါ်ရေးဘိုးအဖွဲ့နဲ့ဆက်သွယ်မေးမြန်းချက်မှာစစ်မှုထမ်းမှုအကျုံးဝင်သူတဦးဦးဟာနေအိမ်မှာမရှိရင်မိဘတွေအုပ်ထိန်းသူတွေအနေနဲ့ခိုင်လုံတဲ့အကြောင်းပြချက်မပေးနိုင်ဘူးဆိုရင်အဲ့ဒီသူကိုတရားခံပြေးအဖြစ်သတ်မှတ်မယ်လို့ဖြေကြားသွားတာတွေ့ရပါတယ်
မတ်လ16ရက်နေ့ BBC သတင်းမှာလဲစစ်မှုထမ်းဖို့စင်ခေါ်ပုံတွေဟာတနေရာနဲ့တနေရာမတူညီဒေသအလိုက်ကွဲပြားမှုတွေရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်တချို့နေရာတွေမှာမဲနှံရပြီးတော့မဲပေါက်သူတွေကိုတခါတည်းကားပေါ်တင်ခေါ်သွားပါတယ်တချို့နေရာတွေမှာတော့စစ်မှုထမ်းဖို့အကျုံးဝင်သူတွေဟာရက်ွက်အုပ်ချုပ်ရေးမှုတွေထံတည်င်းပို့ရပါတယ်။တချို့နေရာတွေကျတော့စစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေဟာတိတ်တဆင်လိုက်လံစည်းရင်းကောက်ပါတယ်။ကြောင်းတက်နေတဲ့ကျောင်းသူကျောင်းသားတွေနိုင်ငံခြားရောက်နေသူတွေဟာစစ်မှုထမ်းမှုကိုကာလတခုရွှေ့ဆိုင်းနိုင်တယ်လို့ BBC သတင်းကဆိုပါတယ်။ဘလိုပဲဖြစ်ဖြစ်စစ်မှုထမ်းဥပဒေဟာအလွာအသီးသီးကမိသားစုတိုင်းအပေါ်မှာအကျိုးသက်ရောက်စေတာကတော့သိစားလာပါတယ်အိမ်တိုင်းရဲ့တကားပေါက်ကိုလာခောက်တဲ့ဥပဒေလို့ဆိုရမှာပါရုပ်စွာအစုံစစ်ကောင်စီကိုအကျွေးမဲ့ထောက်ခံတဲ့ကြက်ခိုင်ရေးပါတီဝင်တွေပါလက်မခံနိုင်ဖြစ်ရတဲ့အထီးပါပဲဆန္ဒပြပွဲကိုလိုက်တဲ့စစ်တပ်ကိုထောက်ခံတဲ့ဆိုတိုင်းစစ်မှုထမ်းခြင်းလို့မှမဟုတ်တာဗျာဒီကြတဲ့ပါတီဥက္ကဋ္ဌကြီးဦးခေကြီးကလည်းအင်အား9000ပေးမယ်ဆိုပြီးပြောထားတယ်ပါတီကိုဝင်တဲ့ဆိုတာကနိုင်ငံရေးအရာဝင်ရောက်လှုပ်ရှားတာမျိုးလေစစ်မှုထမ်းခြင်းမှာတော့စစ်သေးပဲဝင်မှာပေါ့အများကြီးတူမဟုတ်ပဲစစ်မှုထမ်းဖို့ခေါ်မယ်ဆိုရင်တော့ကန့်ကွက်သိရင်ကန့်ကွက်သွားမယ်လို့မန္တလေးမြို့ကကြက်ခိုင်ရေးပါတီဝင်တူကပြောတဲ့အကြောင်းကိုအေယာဝတီသတင်းဌာနရဲ့ပြည်သူကိုပူပင်တော့ကပေးနေသည့်စစ်မှုထမ်းဥပဒေစောင်းပါးမှာဖော်ပြထားတာတွေ့ရပါတယ
်စစ်မှုထမ်းဥပဒေအပေါ်တုံ့ပြန်ပုံချင်းတဦးနဲ့တဦးမတူကြပေမဲ့လို့အလွာအသီးသီးကပြည်သူတွေဟာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုလက်မခံနိုင်ဘူးဆန့်ကျင်နေဆိုတာကတော့တူညီကြတယ်လို့ရှင်းလင်းတဲ့သတင်းစကားကိုပေးကြတာတွေ့ရပါတယ်။အလားတူပါပဲစစ်မှုထမ်းရမှာကိုလည်းညီမျိုးစုံနဲ့ရှောင်ဖို့ကြိုးစားကြတာကိုတွေ့ရပါတယ်။တတ်နိုင်သူတွေပညာရေးအခြေခံကောင်းရှိသူတွေကနိုင်ငံခြားကိုထွက်ခွာကြပါတယ်။အဲ့ဒီလိုအခြေအနေမပေးသူတွေကတော့တော်လိုင်းရေးအင်အားစုတွေထိန်းချုပ်ရနယ်မြေတွေမှာခိုလုံကြတာအိမ်နီးချင်းနိုင်ငံတွေကိုနေဆက်ကနေဖြတ်ကျော်ဝင်ရောက်ကြတာကိုတွေ့မြင်နေရပါတယ်ဒီစစ်မှုထမ်းဥပဒေဟာလူငယ်တွေအထူးသဖြင့်ပညာတတ်လူငယ်တွေကိုနိုင်ငံတွင်းကထွက်ခွာသွားစေတာမို့ရေရှည်မှာနိုင်ငံရဲ့စီးပွားရေးနဲ့ပညာရေးကဏ္ဍကိုအကြီးအကျယ်ထိခိုက်စေမှာပါစစ်မှုထမ်းမှုအကျုံးဝင်သူအရေအတွက်ဟာ73သန်းခန့်ရှိတယ်လို့သိရပါတယ်2019ကြားပြတ်တကောင်စီရင်အရာမြန်မာနိုင်ငံရဲ့လုပ်သားအင်အားဟာ33.9%ရှိတယ်လို့ဖော်ပြထားတဲ့အတွက် စစ်မှုထမ်းမှုအကျုံးဝင်တဲ့အရေးအတွက်ဟာလုံသားရင်အားရဲ့40ရာခိုင်နှုန်းနီးပါးရှိနေတာကိုတွေ့ရပါတယ်။ဒါကြောင့်လဲစီးပွားရေးပညာရှင်ဦးစိန်ထေးကနောက်ဆုံးသကောင်စီးရင်အရာအလုံးလုံးနိုင်တဲ့အရွယ်လူတရာမှာ65ယောက်အလုံးလုံးနေကြတာပေါ့စစ်မှုထမ်းဥပဒေကြောင့်လုံသားရင်အားဆုံးကျုံးနိုင်တယ်တိုင်းပြည်အတွက်လူသားအရင်းမြစ်ဆုံးကျုံးမှုတွေဖြစ်မယ်လုပ်ငန်းလေပတ်နိုင်မှုအတွက်လေလုံသားရင်ရရှားပါမှုတွေရင်ဆိုင်ရနိုင်တယ်လို့ ARD သတင်းဌာနကထောက်ပြပြောဆိုခဲ့တာပ
ါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးကျော်မိုးထွန်းကလည်းစစ်ကောင်စီရဲ့အတင်းကျပ်စစ်သားစုဆောင်မှုအဆုံးသတ်ရေးအတွက်နိုင်ငံတကာကအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုမတ်လ15ရက်နေ့ကတောင်းဆိုခဲ့ပါတယ်စစ်ကောင်စီရဲ့အာဇမစစ်သားစုဆောင်မှုအားစံကျင်တိုက်ဖျက်ရေးလူမှုလှုပ်ရှားမှုအဖြစ်စူပေါင်းလက်မှတ်ရေးထိုးပါဝင်ပေးကြဖို့အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC ကအသိပေးထုတ်ပြန်ထားပါတယ်။အလားတူပါပဲအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုပြည်သူလူထုအနေနဲ့လုံးဝလိုက်နာဖို့မလိုပါလို့2024ခုနှစ်ဖေဖော်ဝါရီလ13ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဘလို့တုံ့ပြန်ရမယ်ဆိုတာတော့ NUG ကအကြမ်းမှာဖော်ပြထားတာမတွေ့ရပါဘူ
းအာဂျင်တီးနားနိုင်ငံမှာလဲဆီယာနာရှင်စနစ်ရဲ့နှောင်းပိုင်းကာလတွေဖြစ်တဲ့1980ကျော်ကာလတွေမှာစစ်မှုမထမ်းမနေရဥပဒေကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပေါက်ခဲ့မှုပါတယ်အက်ဒဝါဒိုဖီမန်ဒယ်ဟာကျမ်းမာရေးမကောင်းတဲ့သူသားကိုစစ်မှုထမ်းခြင်းကနေကင်းလွတ်ခွင့်ရဖို့ကြိုးစားရာကနေစစ်မှုမထမ်းမနေရစန့်ကျင်ရေးလှုပ်ရှားမှုကိုဦးဆောင်ပြုလုပ်ခဲ့ပါတယ်နောက်ပိုင်းမှာတော့အက်ဒဝါဒိုဖီမန်ဒဲလိုစစ်မှုမထမ်းမနေရဥပဒေကိုစန့်ကျင်သူတွေပူပေါင်းပြီးစစ်မှုမထမ်းမနေရစန့်ကျင်ရေးတပ်ဦး FOSMO ဆိုတာပေါ်ပေါက်လာခဲ့ပြီးအတင်းကျပ်စစ်မှုထမ်းခိုင်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကြောင့်အာဂျင်တီးနားနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေကို1995ခုနှစ်မှာဖျက်သိမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းစစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေကိုပြည်သူလူထုကလက်မခံကြပါဘူးစန့်ကျင်ကြပါတယ်ဘယ်လိုပုံသဏ္ဍာန်တွေနဲ့ဆက်လက်စန့်ကျင်ကြမလဲဆိုတာကတော့မနေ့ပြန်ဆိုတဲ့နေ့ရက်တွေကအဖြေပေးပါလိမ့်မယ်ဒီကနေ့ဆင်နွှဲနေတဲ့လက်နက်ကိုင်းတော်လှန်ရေးຫນွေဦးတော်လှန်ရေးဆိုတာလဲအခြေအနေရဲ့လူအချက်တနည်းအားဖြင့်တမိုင်းရဲ့တောင်းဆိုချက်အရာပေါ်ပေါက်လာရတာမဟုတ်လားဒါကြောင့်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဟာတိုင်းပြည်အတွက်လည်းမကောင်းသလိုစစ်ကောင်စီအတွက်လည်းအနှုတ်လက္ခဏာတွေနဲ့သာရင်ဆိုင်ရဖို့ရှိတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကဆိုပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်သူ့နိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းပြည်တဲ့နောက်မှာတော့ ISP မြန်မာရဲ့မြင်ကွင်းကြမ်းမဆူများအတက်ကိုရောက်လို့လာပါပြီ။ဆီယနာသိမ့်ပြီး3မိနစ်ကြာကြာလာချိန်မှာတိုက်ခလုံဝန်ထမ်းဖြစ်ဆိုကြတာကတဟုံတို့ကြဆင်းလာနေပါတယ်။ဒီအကြောင်းအရာကို ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကြမ်းမဆူမှာအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်။
ရင်ဆယ်တန်းအခု12တန်းလို့လူတည်များတဲ့ပဲကတော်ဝင်ဆောင်မီဘွဲကိုဝင်ဖြေသူဟာစစ်တပ်ကအာဏာသိမ်းထားတဲ့ကာလအတွင်းမှာစက်တိုက်ကြဆင်းလာပြီးအခုနှစ်မှာအ ਨੇ ဆုံးဖြစ်ခဲ့ပါတယ်အခုနှစ်မှာတပ်ကတော်ဝင်တန်းဖြေဆိုသူ 2,000 ကျော်ပဲရှိတာပါအာဏာသိမ်းပထမနှစ်မှာဖြေဆိုသူ 2,000 ကျော်ခဲ့ပေမဲ့နောက်နှစ်နှစ်မှာတော့ 3,000 ကျော်ပဲရှိပါတော့တယ်အာဏာမသိမ်းခင်နောက်ဆုံးကျင်းပခဲ့တဲ့တပ်ကတော်ဝင်ဆောင်မီဘွဲမှာဖြေဆိုသူ 9,000 ကျော်အထိရှိခဲ့တာပါသာတဲ့ငိုင်းလူစီရောက်မလာတဲ့ចောင်းသူចောင်းသားတွေဘယ်ရောက်သွားကြမလဲဆိုတာအရေးကြီးစဉ်းစားတဲ့ကိစ္စဖြစ်လာပါတယ်။ဒါဟာအနာဂတ်မှာနိုင်ငံအတွက်အကျိုးဆက်ကြီးမားနိုင်ပါတယ်။အခုနှစ်မှာကြရပြည်နယ်မှာစာစစ်ဌာနလည်းမရှိစာမျိုးဝဲလည်းမရှိဖြစ်ခဲ့တာကလည်းထူးခြားချက်တစ်ခုဖြစ်ခဲ့ပါတယ်ဒါဟာ အာနာသိမ့်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ကြားပြည်နယ်မှာစာမေးပွဲမကျင်းပနိုင်ခဲ့တာပါ။အာနာမသိမ့်ငယ်နောက်ဆုံးကျင်းပခဲ့တဲ့စာမေးပွဲမှာဖြည့်ဆို့သူ 8,000 ရှိခဲ့ပါတယ်။အာနာသိမ့်ခဲ့တဲ့ 2021-2022 ပညာသင်နှစ်မှာတော့ဖြည့်ဆို့သူ 900 ကျော်ပဲရှိပါတော့တယ်။အခုနှစ်မှာတော့စစ်ကောင်စီကစာမေးပွဲတွေကိုမကျင်းပနိုင်တော့ပါဘူး။ကြားပြည်နယ်မြို့နယ်အားလုံးမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါ။အနာသိမ့်မှုနဲ့ပြည်တွင်းစစ်ပဋိပက္ခတွေဟာပညာသင်ယူခွင့်တွေကိုကြီးကြီးမားမားတားဆီးနေပါတယ်။ဆာမူဝဲဖြစ်ဆိုသူကြာဆင်းသွားရတာမိသားစုစာဝတ်နေရင်လုံခြုံရေးအခြေအနေတွေကြောင့်ဖြစ်ပါတယ်။ဒါအပြင်စနစ်သက်စနစ်တန်းပညာရေးကိုပြောင်းလဲတာကြောင့်လည်းပါပါတယ်။2023ခုနှစ်မှာထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့စစ်တမ်းကလည်းအခြေခံပညာအထက်တန်းအဆင့်မှာကျောင်းအပ်တဲ့ဥယျာဉ်တဝန်းနီးပါးကျဆင်းသွားတယ်လို့ဆိုပါတယ်။ဒါအပြင် ISP မြန်မာကစစ်တမ်းကောက်ခဲ့တဲ့မြို့နယ်130နဲ့စာသင်ကျောင်း11ကျောင်းနဲ့အထက်ပိတ်ထားရတဲ့မြို့နယ်16ခုရှိနေပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကြောင့်ဝေယုံတုံးကအချင်းလူတွေနဲ့အတူမျိုးသက်နဲ့ကြီးတဲ့စူးကျူးတက်ရောက်မှုတွေရှိလာနိုင်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။ Telegram ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်။အခုလူလူအပြင်တွေကိုနားထောင်ကြရအောင်ပါ။မြမပြည်မပေးစာတွေကိုမန်ရေးတန်တာကျော်ကတင်ပြပြန်ကြားပေးထားပါတယ်။
ရှင်ပြည်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်နေရရွှေရတုမကတော့ပါဘူးကျေးဇူးအထူးတင်ပါတယ်ဘေးကင်းကျန်းမာပါစေလို့ရေးလာတဲ့တော်တော်ရှင်ကကြော်မြင့်ဖြစ်ပါတယ်စင်တော်ဆိုတဲ့တော်တော်ရှင်ကလည်းအမြဲကြည့်ရှုပါတယ်တဲ့သတင်းနားမထောင်ရရင်အိတ်မပြောပါဘူးအလုတ်ထဲမှာဖုန်းမကန်ရတော့အလုတ်ကပြန်လာချက်ပြုတ်ရပါတယ်အဲ့တော့ညနေမှာပဲအစီအစဉ်တွေကိုနားထောင်ရပါတယ်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးအချိန်မရတဲ့ကြားကနေပြီးတော့စူးစမ်းပြီးတော့ VOE အစီအစဉ်တွေကိုနားဆင်နေရဲဆိုတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်နာမည်မခေါ်ပါနဲ့တဲ့သူကတကယ်တမ်းကျတော့ VOE ကိုကျေးဇူးတင်စာလေးပဲခက်တူတူရေးလာတာပါဒါမဲ့နာမည်မဖော်ပြစီခြင်းနဲ့သောရရှင်ဖြစ်ပါတယ်သူကလည်းအမြဲတမ်းအားပေးနေပါတယ်အချိန်နဲ့တပြေးညီသတင်းမှန်တွေကြည့်ရလို့လည်းကျေးဇူးတင်ပါတယ် VOE ရေဌာနတစ်ခုလုံးကျမ်းမာပါစေနောက်တစ်ပေါင်းများစွာလည်း VOE တည်ရနိုင်ပါစေမြန်မာပြည်ကပေးစာများအစီအစဉ်ကနေနာမည်ကိုထည့်မခေါ်လိုက်ပါနဲ့နော်ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါစိတ်ချပါနော်နာမည်မခေါ်စီခြင်းနဲ့သူတွေကိုကျမသတိထားပါတယ်ရှင်ဒါထက်တော့ရှင်သူစားအောင်ကတော့သတင်းအသစ်လေးတွေရချင်းလို့ပါတဲ့နိုင်ငံတကာသတင်းတွေရောအများကြီးနားထောင်ချင်းလို့ပါ VOE ရဲ့ PA တက်ပါဆိုပြီးတော့ Messenger မှာစာရေးလာတာပါဟုတ်ကဲ့ပါမတ်သူစားအောင်ရင်ကျမတို့ share သတင်းတွေနားဆင်ချင်တယ်ဆိုရင်တော့ကျမတို့ထုတ်လွှင့်ပေးနေတဲ့ရုံမြင့်တန်ကြား Radio တို့ကနေပြတိုက်ရိုက်ဖန်ယူနားဆင်နိုင်ပါရဲ့နော်အဲလိုမျိုးရုံမြင့်တန်ကြား Radio အနားမှာအလှမ်းမတင်လို့မလွယ်ဘူးဆိုရင်လည်းဒီ Telephone Smartphone ရှိရဆိုရင် Telephone ကနေပြီးတော့ဒီ Data ကတစင်တီ Facebook ဒါမှမဟုတ်လေ YouTube ကျုပ်လူမှုကောင်ရဲ့အစာမျက်နှာတွေကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။ကျမတို့ဒီအစီအစဉ်တွေကိုရုပ်မြင်သံကြားအစီအစဉ်ကရေဒီယိုတင်ဆက်မှုအစီအစဉ်တွေကိုတော့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာလည်းဒီလိုမျိုး social media လူမှုကောင်ရဲ့တယ်လီဖုန်းပေါ်ကနေနားဆင်ကြည့်ရှုလို့ရတယ်လို့မျိုး နောက်ပြီးတော့မှလည်းကိုအားတဲ့အချိန်မှာခုနတော်ရရှင်နေပြောသွားတယ်လို့မျိုးညချမှာပြန်နားထောင်တာမျိုးပြန်ကြည့်ရှုနိုင်တာမျိုးလည်းရှိပါတယ်ရှင်အစီအစဉ်အားလုံးတနားစာအစားဆုံးမနားထောင်နိုင်မှုမကြည့်နိုင်ဘူးဆိုလည်းကျမတို့ဒီသတင်းတစ်ပုဒ်အချင်းကိုဖြတ်ပြီးတော့တင်ထားပေးတာတွေလည်းရှိပါတယ်နော်ဒါမှမဟုတ်လည်းစာသားကြီးတက်တက်ဖတ်လို့ရပါတယ်ရှင် အဲ့လိုမျိုးနဲ့ဒီအခုကျမစီကိုစာရေးလာတာကမက်ဆင်ဂျာကဆိုတော့ဒီ Facebook ကနေပြီးတော့အရင်နားထောင်မကြိုးစားကြည့်ပါနော်အဆင်ပြေမယ်လို့ယူဆပါတယ်ရှင်ညီမနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေကိုရေးသားလာကြတဲ့စာတွေကိုကျမတို့အပတ်စဉ်လက်ခံရရှိပါတယ် အဲ့လိုမျိုးကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့ဆေးရေးပရိဘာခါနဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်ကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ဒီတော်ရရှင်ကမြန်မာပြည်ကပေးစာအစီအစဉ်နဲ့
မြန်မာပြည်သူတွေရဲ့ငြိမ်းချမ်းသမျှဆူဝါးပြင်းထန်လာတဲ့လူမှုဘဝတွေအကြမ်းဖက်မြန်မာစစ်တပ်ရဲ့လူမဆန်စွာရက်စက်ရုံမှမှုတွေနဲ့ပဂတိမြန်မာပြည်သူတွေရင်ဆိုင်ခံစားနေရတာကနိုင်ငံတကာအသိကဘာတိမှုအထူးပြောမှုလို့မှတ်မိမှာဘူးမြို့တော်လိုင်းရဲ့ဖွဲ့အားလုံးဟာလက်နက်ကင်တပ်ဖွဲ့ချင်းချင်းထောက်ပို့အဖွဲ့ချင်းချင်းအားလုံးကအကြမ်းဖက်စစ်တပ်ကိုတော်လန်နေကြတဲ့သူတွေကြီးဖြစ်
ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူတွေဟာငှက်မို့ခေါ်ပါနေတဲ့သူကတကယ်တမ်းကျတော့ဘလောက်ကြီးလဲရှင်ပလဲမိင်္ဂလာပါခင်ဗျာဒီတစ်ခါကဗတ်မြတ်မှာမီဒီယာမြင်ကွင်းကန်တာပုံရံသူကိုတိုက်ခိုက်တဲ့နေရာမှာသဘောထားကွဲနေလို့အရှိကိုမရောက်နိုင်ပါဘူး
ဘုံရန်သူကိုတိုက်ခိုက်တဲ့နေရာမှာသဘောထားကွဲနေလို့အရှိကိုမရောက်နိုင်ပါဘူးဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ဒီတစ်ခါရေးလာတဲ့တော်ရရှင်တရက်ကတော့ရခိုင်တိုင်းသားတယောက်ပါတဲ့ဘာဖြစ်လို့သူတို့စီမှာစစ်ကောင်စီကလက်နက်ကင်တပ်ဖွဲ့ချင်းတိုက်တာကိုအပြစ်မဲ့ရွာသူရွာသားတွေကိုပြစ်ခတ်နေရပါလဲဆိုပြီးတော့ဒီတော်ရရှင်မေးခွန်းထုတ်လာပါတယ်
ကြွက်ကိုမနိုင်အင်ကိုမီးရှို့ဆိုတဲ့ရခိုင်စကားပုံရှိသလိုသူတို့တိုက်မနိုင်တဲ့အခါပြည်သူလူထုရှိတဲ့အရက်တွေကိုပဲလက်နက်ကြီးနဲ့ပစ်တယ်ပြည်သူလူထုကိုပဲအကြောင်းမျိုးမျိုးနှိပ်စက်ဖမ်းဆီးတယ်အခုဆိုရင်လမ်းတွေကိုပိတ်ဘဲမှသွားမရဘူးသူတို့အဲ့လိုလှုပ်ရှားမှမလို့တာဗျတတိရှိရှိတိုက်ကြဖို့ပဲလိုတယ်လေကိုလည်းလက်နက်ကင်ထားတာပဲတိုက်ဖို့အခုကအပြစ်မရှိတဲ့လူတွေကိုပဲဒုက္ခပေးတယ်အဲ့ဒါဆိုရင်စစ်သားတွေကလက်နက်မကင်ကြနိုင်တော့လေအဲ့လောက်ကြောက်နေရင
်ဒါကဒီလက်နက်ကင်တပ်ဖွဲ့နှစ်ဖက်ထဲတိုက်တာမဟုတ်ဘဲနဲ့ဘာဖြစ်လို့လက်နက်မရှိတဲ့ပြည်သူတွေကိုတိုက်ခိုက်နေရတာပါလဲဆိုပြီးတော့စစ်တပ်ကိုသူမေးခွန်းထုတ်လာတာဖြစ်ပါလိမ့်ရှင်နောက်ထပ်ရခိုင်ပြည်နယ်ကတော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်သူကကြောက်တော်မျိုးကပါအခုလိုမျိုးကြုံနေရတဲ့လက်ရှိအခြေအနေမှာကုံစင်းနှုံနေအစမတန်ကြီးမြင့်နေလို့ပါဆိုပြီးတော့သူ့ရဲ့အခက်အခဲကိုရေးပြလာပါတယ
်ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မျိုးကပါအခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မျိုးကကုံစင်းနှုံနေအစမတန်ဈေးကြီးနေတာကိုတတ်တော်အေအေကဘာမှမထိန်ချုပ်ကြဘူးလားဗျလူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါကွန်ဆာစေတပိတ်တာကိုကြက်တသိန်းခွဲတောင်းပါတယ်ဓာတ်စီတလီတာကိုကြက်3000ပါရင်းနှံစီတကာလန်ကို6000ပါပစ္စည်းမရှိတော့လို့ဈေးတက်တာမျိုးလည်းမဟုတ်ပါဘူးပစ္စည်းကအများကြီးရှိပါတယ်ဒီပြဿနာတွေကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင့်တင့်လျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါလုံခြုံရေးအရာနာမည်ကိုထုတ်ဖော်မပြောစေချင်ပါ
မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးမယန်းကုန်းကဒီလျှက်စစ်ဌာနနဲ့စီရင်ဌာနတို့နဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးကြပါရစေ
။ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်မှာ EBC နဲ့စီရင်တွေကဆေးရနာသိမ်းခပြက်နေချိန်မှာလက်ဆားလာပြီးကြီးကျယ်ပါပဲ။ EBC တွေကမီတာကိုကိုယ်တိုင်မဖတ်ကြဘဲမှန်းဆကောက်ခံနေကြတာကြောင့်ပြည်သူတွေမီးမရပေမဲ့မီတာငွေလည်းတော်တော်ကျပါတယ်။ပေးထားတဲ့ချိန်တွင်မီတာမဆောင်ရင်အုပ်စုလိုက်လာပြီးတော့မီးဖြတ်ပါတယ်။တရားမဝင်ဆောက်လုပ်နေတဲ့အထက်မြင့် contract တွေကိုလည်းအခန်းတိုင်းမီတာရရှိဖို့ contract တိုက်ပေါ်မူတည်ပြီးသိန်း20နည်းစုံလက်ယူနေကြပါတယ်။စီပင်တွေကလည်းတရားဝင်ဘောက်ခွင့်ပြုချက်မှမယူဘဲတရားမဝင်ဆောက်နေကြတဲ့အထက်မြင့် contract တွေကိုမမြင်ချင်အောင်မသိချင်အောင်ဆောင်ပြီးတော့သိန်းရာချီလက်ဆားနေကြတာပါ။တိုက်ခန်းတွေပြီးသွားလို့လူနေထိုင်ခွင့်သွားလျှောက်ရင်လည်းသိန်း30ထပ်ပေးရပါတယ်။
စစ်တဲ့အာဏာသင်ခစ်ပြက်နေချိန်မှာပို့ပြီးတော့လက်စားနေပါတယ်ဆိုပြီးတော့ဒီတော့ရှင်ရေးလာတာပါဟုတ်မဟုတ်ဆိုတာကတော့ကျွန်မအတည်ပြုလို့မရပါဘူးဒါကြောင့်မို့သက်ဆိုင်ရာအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းဖြစ်ချင်တယ်ဆိုရင်တော့စုံစမ်းဖော်ထုတ်လို့ရပါတယ်နော်ဒီကိစ္စမှားယွင်းနေဆိုလဲကျွန်မတို့စီကအကြောင်းကြားပြီးပြောလို့ရပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမှန်ကောင်းမွန်လှပတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆိုပြပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်ရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဒေးရနေရဲ့ကင်းရှင်ရွှင်လန်းချမ်းမြေကြပါစေရှင
်။ခုတော့ကဘာတလားထူးကြတဲ့သတင်းလေးတွေလဲ့ရောက်ပါပြီ။ Ukraine နိုင်ငံကစစ်သားတစ်ယောက်ကရှုံတွေပြမုံတွေကိုသုံးပြီးပကြီးကားတွေဖန်တီးနေပါတယ်။ထိုင်းနိုင်ငံမှာတော့ဒေါ်လာ5သိန်းတန်ကျွဲပြူကြီးတကောင်ဝင်းကြီးချုပ်ရဲ့ရုံးခန်းကိုလာလေသွားခဲ့ပါတယ်ဒီလိုကဘာတော်လာထူးခြားတဲ့သတင်းလေးတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်ယူကရိန်းနိုင်ငံကစစ်သားတယောက်ဟာရွှေမြေပြာမုံတွေကိုတုံးပြီးပကြီးကားတွေဖန်တီးနေပါတယ်အသက်59နှစ်အရွယ်အိုလက်ဗက်ဇီလာဝစ်ဟာရုရှားကျူးကျော်စစ်မတိုင်ခင်ကစာရေးဆရာအနုပညာရှင်တယောက်ဖြစ်ပါတယ်ရုရှားကျူးကျော်ခဲ့တဲ့နောက်စစ်တဲကိုဝင်ခဲ့ပြီးရှစ်တန်းမှာအားလက်တဲ့အချိန်တွေမှာသူ့ရဲ့ဝါသနာဖြစ်တဲ့ပကြီးတွေကိုဖန်တီးခဲ့တာပါပထမပိုင်းမှာတော့ရေစည်းပကြီးတွေရေးဆွဲခဲ့ပြီးမိုးသေးတဲ့တနေ့မှာရွှွန့်တွေကိုသုံးဖို့စိတ်ကူးရခဲ့ပါတယ်သူဟာယူကရိန်းရှေ့ပိုင်းဒေါညက်စ်နဲ့တောင်ပိုင်းကဇပိုရီးရှားဒေသတွေမှာဗိုလ်အဖြစ်မှုထမ်းခဲ့ပြီးအမြောက်တပ်ရဲ့ဒုတက်မှုအဖြစ်လည်းတာဝန်ယူခဲ့ပါတယ်ရွှွန့်စည်းတွေပြာမုံတွေနဲ့ဖန်တီးထားတဲ့သူ့ရဲ့လက်ရာတွေကိုခီးဖ်မြို့တော်မှာစစ်တရားစုကတိစောက်ခဲ့တဲ့စိန့်ဆိုဖီယာဘုရားကျောင်းမှာဒီလထဲမှာပြသဖို့ရှိပါတယ်သူ့လက်ရာတွေကိုအခုလိုပြသဖို့မရည်ရွယ်ခဲ့ပဲသူ့စိတ်အေးချမ်းစေဖို့နဲ့အလှပပတ်ဝန်းကျင်အခြေအနေတွေဟာနေရာတိုင်းမှာရှိနေတဲ့ဆိုတာပြသဖို့ရည်ဆွဲခဲ့တာဖြစ်တယ်လို့ဗက်ဇီလဝစ်ကပြောပါတယ်သူဟာတိုက်ပွဲမှာရတဲ့ဒဏ်ရာကြောင့်မဟုတ်ဘဲတခြားဒဏ်ရာကြောင့်ခီးဖ်မြို့တော်မှာခွဲစိတ်ကူတာမှုခံယူဖို့အတွက်လက်တလောရောက်နေတာပါ။သူနေပြန်ကောင်းသွားရင်တော့ရှေ့တန်းကိုပြန်သွားမယ်လို့လည်းပြောပါရယ်ရှင
်။ကမ္ဘာအိတ်ဆက်ချင်းနဲ့အထိမ့်မှမက္ကဆီကိုနိုင်ငံမြို့တော်မက္ကဆီကိုစီးတီးမှာလူအယောက်200လောက်ဟာအိတ်ဆက်ချင်းပွဲတော်တစ်ခုကိုကျင်းပခဲ့ပါဗျ။နေပူတဲကဖော့အေရဲကင်းပေါ်မှာအိတ်ခဲကြပြီးတော့မျက်နှာကိုတော့မျက်နှာဖုံးတွေအုပ်ထားခဲ့ကြတာပါ။မက္ဆီကိုမြို့တော်ရဲ့အသွားအလာများတဲ့နေရာတစ်ခုမှာအေးစစ်စစ်အိပ်ပြတာဟာအိတ်ဆက်ချင်းဟာလူအခွင့်အရေးတစ်ခုဖြစ်တယ်ဆိုတာပြကျင်တာကြောင့်လို့ဒီပွဲကိုစီစဉ်သူတွေကပြောပါတယ်အနာယူတာနဲ့ပတ်သက်ပြီးအများပြည်သူနဲ့ဆိုင်တဲ့မူဝါဒအသစ်တွေဖြစ်ပေါ်လာအောင်နဲ့အာယုံဆိုင်သတိပြုမိအောင်လို့ဒီပွဲကိုကျင်းပတာဖြစ်တဲ့အကြောင်းအိတ်ဆက်ချင်းနဲ့အာယုံကျော်သိပ္ပံဆရာဝန်တဦးဖြစ်တဲ့ဒေါက်တာဂူဒဘလူးတရန်ကပြောပါတယ်အလုတ်ချိန်ကြာရှည်တဲ့မက္ဆီကိုနိုင်ငံမှာနေကင်းမိုင်းတရေအိတ်တာကိုအာမခံမှုအတွက်ကြိုးစားနေကြတာလည်းဖြစ်ပါတယ်
ပြည်ခဲ့တဲ့သတင်းဘက်ကဒေါ်လာ5သိန်းနဲ့ကျွဲပြူကြီးတကောက်ထိုင်းနိုင်ငံဝန်ကြီးချုပ်စရတာထာဝီစင်ရဲ့ရုံးခန်းကိုလာရောက်လည်ပတ်ခဲ့ပါတယ်။ဒီကျွဲပြူကြီးကိုကိုမောင်ဖတ်လိုနာမည်ပေးထားပြီးပြည်ခဲ့တဲ့တစ်ပတ်ကမှဒေါ်လာ5သိန်းနဲ့ဂျင်တနက်လင်တိုဂူဆိုသူအမျိုးသားတဦးကဝယ်ယူခဲ့တာပါ။အမြင့်6ပေရှိတဲ့ဒီကျွဲပြူကြီးဟာထိုင်းနိုင်ငံအနောက်ဘက်ပက်ချ်ပူရီခရိုင်ကဖြစ်ပြီးအလေးချိန် 1.4 တန်ရှိတာကြောင့်တာမန်ကျွဲတွေထက်3ဆပိုလေးပါတယ်။ဒီကျွဲကြီးဟာ TV ဇက်လန်းတွဲတစ်ခုဖြစ်တဲ့အချစ်လက်ခွင်းတွေကအတန်များဇက်လန်းတွဲမှာပါဝင်ခဲ့ပြီး TV ဇက်ကောင်ဖြစ်တဲ့နာမည်ကြီးနေတာပါ။အရက်6ပေကျော်ရှိတဲ့ထိုင်းဝန်ကြီးချုပ်ဟာလည်းဒီကျွဲကြီးရဲ့ဂျူကိုတေချာကန်ကြည့်ပြီးအခုလိုလှပတဲ့ကျွဲပြူကြီးမျိုးမမြင်ဘူးတဲ့အကြောင်းနဲ့ဒါမျိုးကျွဲပြူတွေရှိသေးလားလို့မေးခဲ့ပါတယ်။အခုလက်ရှိပါရှင်ဖြစ်တဲ့ဂျင်တနက်ကလည်းဒီကျွဲကြီးနဲ့အတူနောက်ထပ်နာမည်ကြီးတဲ့ကျွဲ၃ကောင်ကိုလည်းဘန်ကောက်မြို့တော်ကိုတကြံပွဲတော်ကြာရင်ခေါ်လာမှာဖြစ်ပြီးခောက်ဆွမ်းလမ်းမပေါ်မှာကဘာလက်ခီးတယ်တွေနဲ့အတူတပ်ပုံရိုက်ဖို့အတွက်ပြထားမယ်လို့လည်းပြောပါတယ်ရှင
် Hot Wheels ကားသေးလေးတွေစုဆောင်တာဝါသနာပါတဲ့ကနေဒါနိုင်ငံကသူတို့ကတော့ကားသေးလေးတွေစုစုပေါင်း 25,000 စုဆောင်ထားပါတယ်အသက်၄နှစ်အရွယ်ကလေးကစတင်ခဲ့တဲ့သူ့ဝါသနာဟာအခုချိန်မှာဆိုရင်43နှစ်ရှိနေပါပြီ။ Dogwood ဟာ1969ခုနှစ်ကဘော့ဆွန်ကွန် Beach Bone Hot Wheel ကားလေးကိုဆယ်ပြားနဲ့စတင်ဝယ်ယူစုဆောင်ခဲ့ပြီးတဲ့နောက် Hot Wheel ကားလေးတွေနဲ့ကားအပိုပစ္စည်းတွေကိုဇက်တိုက်စုဆောင်လာတာဟာဆိုရင်သူဟာအခုဆိုရင်ကနေဒါနိုင်ငံရဲ့ Hot Wheel ဦးဆောင်ကျွမ်းကျင်သူဖြစ်နေပါပြီ။သူမင်္ဂလာဆောင်တဲ့အချိန်တုန်းကလည်းလက်ဆောင်ပစ္စည်းအဖြစ်ဒီကားလေးတွေကိုပြန်ပေးခဲ့ပါတယ်အမေရိကန်နိုင်ငံကမိုက်ဆာနော့ခ်ဟာကားအစီ3000စုဆောင်ထားပြီးတော့ကမ္ဘာ Hot Wheel ကားအများဆုံးစုဆောင်သူဖြစ်ပါတယ် Dogwood အထက်ကတော့ကမ္ဘာစံချိန်ချိုးဖို့ကအဓိကမဟုတ်ပဲအခုချိန်မှာသူ့ကားတွေပြသဖို့နေရာရှာနေပါတယ်လို့ကနေဒါနိုင်ငံက Wood ကပြောပါတယ်ဒီကားလေးတွေကို Metal Company က1968ခုနှစ်ကစတင်ထုတ်လုပ်ခဲ့ပြီးနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာအရမြောက်အမေရိကတိုင်းမှာ Hot Wheel ကားလေးတွေဟာအမေရိကန်ဒေါ်လာ618သန်းပုံရောင်းချခဲ့ရပါတယ်ခင်ဗျာ
တတိယနိုင်ငံနဲ့ KVA ရုပ်သံရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းကြေကြုပ်ကိုပြောပြပါဦးမယ်ကြောက်ရွံ့ထိတ်လန့်နေရတယ်လို့ဂါဇာဒေသကပြည်သူတွေဟာငါမုံခေါင်းမမှုနဲ့ပါရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုကူတရက်စ်ကတင်းကလူနေမှာပြောလိုက်ပါတယ်အဒီလူတွေအတွက်လူသားချင်းစာနာမှုကူညီတွေကိုထပ်မပို့နိုင်အောင်ပိတ်ပင်ဟန်တာထားတာတွေကိုအစ္စရေးနိုင်ငံကသာဖျက်ချနိုင်တယ်လို့လည်းပြောပါတယ်အစ္စရေးနဲ့ဟားမတ်တို့ကြားတရင်6ပတ်ကြာအပြည့်ရရေးဆွေးနွေးတာတွေကိုထောက်ခံအားပေးနိုင်ဖို့အီဂျစ်နိုင်ငံတာဝန်ရှိသူတွေနဲ့သွားရောက်တွေ့ဆုံခြင်းမှာအတွေ့အမှုချုပ်ကအဲ့ဒီလိုပြောလိုက်တာပါအောက်တိုဘာ9ရက်နေ့ကဟားမတ်တို့ရဲ့ဆက်ဆုပ်စရာတိုက်ခိုက်မှုနဲ့တရားခံတွေဖမ်းသွားတဲ့လောက်ရတွေဟာလုံးဝမာရင်ပြီးအဲ့ဒီဖြစ်ရကြောင့်ပါလက်စတိုင်းပြည်သူတွေကိုဝိုင်းပြီးအပြစ်ပေးနေတာကတော့မဖြစ်သင့်ပါဘူးလို့လည်းသူကပြောဆိုသွားပါတယ်ယူကရိန်းနိုင်ငံမှာတော့ရုရှားဒုံးကြီးကမြေအောက်လောင်စာတူလောင်ယုံကိုတနင်္ဂနွေနေ့ကထိမှန်သွားခဲ့ပါတယ်။ရုရှားကကြီးကြီးမားမားတိုက်ခိုက်တာကြောင့်ယူကရိန်းရဲ့စွမ်းရင်ဆိုင်ရာအခြေခံဆောက်အုံတွေကိုထိခိုက်စေတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကသူ့ရဲ့တနင်္ဂနွေနေ့ညဗီဒီယိုမိန့်ခွန်းမှာပြောပါတယ်။ပစ္စည်းတွေထိခိုက်ပျက်စီးပေမဲ့မြေအောက်လောင်စာတူလောင်ရေးကိုတော့အရေးပါပါတည်ရောက်မှုမရှိပါဘူးလို့ Nefto Gas Company ရဲ့အလုံးမှုဆောင်အရာရှိ Oleski Chamanosov ကပြောပါတယ်။ဒီနိုင်ငံမှာတော့ပြည်တွင်းပဋိပက္ခတွေကြအကာအကွယ်အမဲ့ဆုံးဖြစ်နေကြတဲ့ပြင်သစ်နိုင်ငံသားတွေကိုခေါ်ထုတ်ဖို့အထူးလေရင်စေလို့မယ်လို့ပြင်သစ်နိုင်ငံရေးဌာနကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ဒီနိုင်ငံမှာပြင်သစ်နိုင်ငံသား1100လောက်နေထိုင်နေကြပြီးအများစုကနှစ်နိုင်ငံနိုင်ငံသားခံယူထားကြတယ်လို့လည်းဆိုပါတယ်ခင်ဗျာ။ UAE ရုပ်တံရဲ့မနက်ပိုင်းစီစဉ်ကတော့ဒီလောက်ပါပဲ။ဒီနေ့တနင်္လာမနေ့အစီအစဉ်ထုတ်လွှင့်မှုကကိုရဲမောင်ပါအခုစီစဉ်တွေကိုရေဒီယိုကလည်းမနက်6နာရီကနေ9နာရီထိလိုက်တိုမီတာ3049နဲ့လိုက်တိုမီတာ190ပြည့် VOA ရဲ့ Facebook စာမျက်နှာပေးကလည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သားပါခင်ဗျာ။